Welcome to the Voice of America in Burmese.
မင်္ဂလာနေ့ကြပါရှင်2022ခုနှစ်ဒီဇင်ဘာ22ရက်ဗုဒ္ဓဖူးနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:30အထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့ရကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25/32နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအစီအစဉ်လေးကိုရုပ်သံနဲ့ပါတွဲဖက်တိုက်ရိုက်ထုတ်လွှင့်ပေးနေတာမို့ VOA ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ကြည့်ရှုနိုင်ကြပါတယ်။ဒီကနေ့ညအတွက်အစီအစဉ်လေးကိုကျွန်မအလိမ္မာကတောင်းယူတင်ဆက်ပေးပါမယ်
။ဒီရန်ကညာပါစီခင်ဗျာ။ဒီကနေ့ညသတင်းတွေထဲမှာအင်ကာနေအထိဆိုရင်ကမ္ဘာတဝန်း Omicron ဗီဇမျိုးကွဲ COVID ရောဂါပြန့်နှံ့ကူးစက်နေတဲ့နိုင်ငံပေါင်း106နိုင်ငံရှိပြီလို့ WHO ကပြောလိုက်တဲ့သတင်းနဲ့အတူကမ္ဘာနိုင်ငံတည်တည်မှာ Omicron ကာကွယ်ရေးကန့်သတ်ချက်တွေပြန်ချမှတ်လာကြတော့မြန်မာနိုင်ငံပဲချမ်းတိုက်ပွဲတွေကြောင့်ထိုင်းဘက်ထွက်ပြေးသူ4000ကျော်ရှိပြီလို့ထိုင်းကြီးတဲ့အရာရှိတဦးကပြောတဲ့သတင်းအပါအဝင်မြန်မာဒေသတွင်းရဲ့နိုင်ငံတကာသတင်းတွေကိုဥဒမောင်သားနဲ့ကျွန်တော်ကြော်သိပြောပြပါမယ်
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရထိတ်တန့်ရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားပါမယ်။အခုညပိုင်းနားဆင်ရမယ့်နေရာမှာတော့ရခိုင်မြောက်ပိုင်းမှာထူးခြားဖြစ်စဉ်တွေဇက်တိုက်ကြုံနေရလို့လူမျိုးရေးပဋိပက္ခထပ်မကြုံစေဖို့ ULAAA သတိပေးတာနဲ့ပတ်သက်ပြီး
ပြည်သူ့ကတခုကိုအတွင်ကိုဥတီသွားနိုင်တဲ့အခြေအနေမျိုးမရှိအောင်တော့ကျွန်တော်တို့ထိန်းချုပ်ရမှာပေါ့ကျွန်တော်တို့ဘက်ကသတိထားနိုင်တော့ဟောဒါအကောင်းဆုံးပါပဲဒီလိုမရှိအောင်လည်းရခိုင်ပြည်သူတွေကအကုန်လုံ
းရခိုင်နိုင်ငံရေးကြံ့ကျင်သူဥဖေတန်ပြောသွားတာပါဒီကြောင့်အပြေဆုံးနောက်ပိုင်းမှာနားဆင်မှရပါမယ်တခါဂျပန်အစိုးရရဲ့ရည်တည်မှုအပေါ်ဂျပန်ရောက်မြန်မာတွေဘလို့ဝေဖန်ပါသလဲနောက်ပြီးရင်းမပင်အနောက်ချမ်းကတိုက်ပွဲအခြေအနေစတဲ့ရန်ကုန်ကသတင်းပူပွဲချက်တွေနဲ့ဒေါက်တာတန့်စော်ရဲ့လူထုနဲ့ကြမ်းမာရေးဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်နဲ့ကိုရနိုင်ရဲ့အားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒါရီမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတင်မောင်တန်းတို့ကပြောပြပေးမှာဖြစ်ပါတယ
်အင်ကာနေဒီဆိုရင်ကမ္ဘာတဝန်းနိုင်ငံပေါင်း106နိုင်ငံမှာအိုမီဂရွန်ဗီဇမျိုးကွဲသစ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေ့ရှိနေတာကိုတွေ့ရတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အင်္ဂါနေ့ထုတ်အစီရင်ခံစာတစ်ခုမှာဖော်ပြထားပါတယ်။အိုမီဂရွန်ဗီဇမျိုးကွဲသစ်ဟာဒယ်လ်တာမျိုးကွဲကိုရိုနာဗိုင်းရပ်စ်ပိုးထက်ကူးစက်မှုနှုန်းပိုမြင့်တယ်လို့အချိန်ဟုန်နဲ့ပြန့်နှံ့နေတာတွေ့ရပြီးဒယ်လ်တာမျိုးကွဲလိုပဲရောဂါအပြင်းထန်ခံစားရနိုင်တဲ့အန်ဒရယ်ဆက်ရှိနေတယ်လို့ WHO ရဲ့အပတ်စဉ်ထုတ်ကူးစက်ရောဂါကာကွယ်ရေးအစီရင်ခံစာမှာဖော်ပြထားပါတယ်။ကမ္ဘာတဝန်းကိုဗစ်ရောဂါလက်ရှိကူးစက်မှုတွေမှာဒယ်လ်တာမျိုးကွဲဗီဇပိုးကူးစက်မှုကအများဆုံးရှိနေတယ်ဆိုတာကိုလည်းအစိုးရကမှဖော်ပြထားပါတယ်။ကမ္ဘာတဝန်းနိုင်ငံတွေစီကနေဗိုင်းရပ်စ်မျိုးဗီဇဆိုင်ရာ viral genetic sequence နမူနာတစ်သန်းလောက်ကောက်ယူခဲ့တာကနေစမ်းစစ်ချက်အရ96ရာခိုင်နှုန်းကဒယ်လ်တာဗီဇမျိုးကွဲဗိုင်းရပ်စ်ပိုးဖြစ်ပြီး 1.6 ရာခိုင်နှုန်းက Omicron ဗီဇမျိုးကွဲသစ်ဖြစ်တယ်လို့အစိုးရကမှဖော်ပြထားပါတယ်။
ကမ္ဘာတဝန်းမှာ Omicron မျိုးကွဲဗိုင်းရပ်စ်ပြန့်နှံ့လာတဲ့အတွက်ဖွင့်မှုတားဆီးနေတာတွေကိုရလိုက်ကြပြီးတကြော့ပြန်ချုပ်ကန့်လိုက်ကြပါတယ်။တောင်အမေရိကတိုက်ပီရူးနိုင်ငံမှာတော့ Omicron ပြန့်နှံ့လာတာကိုရှော့ချဖို့ည7နာရီကနေမနေ့4နာရီထိညမထွက်ရအမိန့်ထုတ်လိုက်ပါတယ်။ Omicron ဗိုင်းရပ်စ်ကို4ရောက်တွေ့ခဲ့ပြီးနောက်နေ့အကြာမှာ8ရောက်ကိုထပ်တွေ့ခဲ့တဲ့အတွက်အခုလိုချမှတ်လိုက်တာဖြစ်တယ်လို့ကျန်းမာရေးဝန်ကြီး Hernando Savelos ကပြောကြပါတယ်။ Indonesia နိုင်ငံကလည်းကန့်သတ်မှုတွေကိုပုံပုံချမှတ်လိုက်တယ်လို့EFE တရင်ထတာကဆိုပါတယ်နိုင်ငံတွင်းလာရောက်လုပ်ကိုင်တဲ့အလုပ်သမားတွေပါဝင်ပြည်ဝင်ခီးသွားလာမှုတွေကိုချုပ်ကပ်လိုက်ပြီးလူများသွားလာတဲ့နေရာတွေမှာသတ်မှတ်စည်းမျဉ်းတွေကိုလိုက်နာအောင်စောင့်ကြည့်အရေးယူမယ်လို့ဆိုပါတယ်မလေးရှားကလည်းအလားတူမူဝါဒကျင့်သုံးလာခဲ့ပါတယ်ဂျာမနီနိုင်ငံကလည်းပုဂ္ဂိုလ်ရေးကိစ္စစုဝေးတာတွေရောကလပ်တွေနဲ့ဘောလုံးပွဲလိုအများပြည်သူစုဝေးတာတွေကိုပါကန့်သတ်ပိတ်ပင်ဖို့အင်္ဂါနေ့ကဆုံးဖြတ်လိုက်ပါတယ်ထိတွေ့လာကြတာကိုအမြင့်မားဆုံးကန့်သတ်ပြီးကူးစက်ယောဂါကာကွယ်ရေးအတိုင်းအတာကိုအမြင့်မားဆုံးစစ်ထားဆောင်ရွက်ကြဖို့ကူးစက်ယောဂါကာကွယ်ရေးထိန်းချုပ်ရေးဌာနကတိုက်တွန်းလိုက်ပါတယ်
။ဂျပန်နိုင်ငံထဲမှာတင် Omicron ဗီဇမျိုးကွဲကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်မှုပထမဆုံးဖြစ်ရတွေ့ရှိခဲ့တဲ့ကြောင်းဒီကနေ့ကြေညာပါတယ်။မိသားစုတစ်ခုထဲမှာတင်ကူးစက်မှုရှိခဲ့တာဖြစ်ပြီးသူတို့ထဲကတယောက်မှပြိပခီးသွားတာမရှိခဲ့ဘူးလို့ Osaka မြို့တော်ဝန် Hirofumi Yoshimura ကကိုရိုနာဗိုင်းရပ်စ်မူဝါဒဆိုင်ရာအစည်းအဝေးတစ်ခုအတွင်းပြောခဲ့ပါတယ်။ကူးစက်မှုလမ်းကြောင်းကိုရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဂျပန်ကျန်းမာရေးဝန်ကြီးရှိငက်ယူကီဂိုတိုကပြောပါတယ်
။大阪府において国立感染症研究所の専門家チームと連携して調査が行われ
る。大阪やまグセヨガボサンヤインスティチュートが专任隊に部門被賛成れらにばれ。だべめ来しい程度がろကူးစက်ခံရတဲ့လမ်းကြောင်းကိုရှင်းရှင်းလင်းလင်းမသိရသေးတဲ့အတွက်ဒီကူးစက်မှုတွေကိုပြည်တွင်းကလူအချင်းချင်းကြားကူးစက်မှုအဖြစ်သတ်မှတ်ပြီးလိုအပ်တဲ့အစီအမံတွေလုပ်ဆောင်သွားမှာဖြစ်ပါတယ်လို့ဝန်ကြီးကိုတိုကပြောပါတယ်။အ Omicron ကူးစက်မှုအန်ဒရယ်ကြီးမားလာတာနဲ့အမျှကမ္ဘာစီးပွားရေးတက်တရအင်အားအကြီးဆုံးဂျပန်နိုင်ငံဟာနေဆက်ကန့်သတ်ချက်တွေကိုပိုတင်းကျပ်ထားသလိုအားဖြည့်ကာကွယ်ဆေးထိုးတာကိုအချိန်တိုးမြင့်လုပ်သွားမယ်လို့လည်းကတိပေးထားပါတယ်။ကမ္ဘာတဝန်းကိုဗစ်ရောဂါဆိုင်ရာကန့်သတ်ချက်တွေထဲမှာအတင်းကျပ်ဆုံးတဲ့ပါဝင်တဲ့နေဆက်ထိန်းချုပ်ရေးကန့်သတ်ချက်တွေကိုလက်ရှိအချိန်မှာဆက်ထားသွားမယ်လို့ဝန်ကြီးချုပ်ဖူမီယိုကီရှိဒါကအင်္ဂါနေ့မှာပြောပါတယ်။ကိုဗစ်ကာရောဂါစဖြစ်ကလေးကဆိုရင်ဂျပန်နိုင်ငံမှာဗိုင်းရပ်စ်ပိုးကူးစက်မှုပေါင်းတိရသမာ93တန်းရှိခဲ့ပြီးသေဆုံးသူ 18,000 ကျော်ရှိထားပေမဲ့နောက်ထပ်ကူးစက်မှုနှုန်းကကျဆင်းလာနေတာဖြစ်ပါတယ
်။ Omicron ပြန့်နိုင်လာကိုရှော့ချနိုင်အောင်ထိုင်းနိုင်ငံကိုလာရောက်ကြသူတွေဟာ quarantine ဝင်ကြရမယ်လို့ထိုင်းနိုင်ငံကပြန်လည်သတ်မှတ်လိုက်တဲ့အတွက်ထိုင်းတွေကစိတ်ပြက်နေကြပါလေ။ quarantine ရက်က9ရက်ကနေ10ရက်အထိကြာတော့ပါလေ။ကမ္ဘာလက်ခီးသွားတွေတော်များတဲ့လမ်းတွေပေါ်မှာစိုင်ဖွင့်လောက်ကင်စားတောက်ကြသူအားလုံးရဲ့ဝင်ဝေဆုံးရှုံးကြရမှာပါပြည်တွင်း Omicron virus ကူးစက်မှုပထမဦးဆုံးလူနာကိုတွေ့ပြီးတဲ့နောက်တစ်ရက်မှာအစိုးရကအခုလိုကြေညာလိုက်တာဖြစ်ပါတယ်။နိုဝင်ဘာလမှာနိုင်ငံခြားခီးသွွားတွေကိုထိုင်းနိုင်ငံကပြန်ဖွင့်ခဲ့ပါတယ်။အဲ့ဒီအရေး17လကြာပိတ်ထားခဲ့တဲ့အတွက်ခီးသွွားလုပ်ငန်းထိခိုက်ခဲ့ရပါသေးတယ်။2019ခုနှစ်တုန်းကဆိုလို့ရှိရင်ထိုင်းနိုင်ငံကိုလာရောက်လည်ပတ်တဲ့သူဟာတန်း40ရှိခဲ့တာပါ။စင်ကာပူနိုင်ငံကလည်း quarantine အတွက်ခီးသွွားလုပ်ငန်းကိုပြန်ဖွင့်ဖို့စီစဉ်ထားပေမဲ့အဲ့ဒီအစီအစဉ်ကိုဇန်နဝါရီလ20ရက်အထိရွှေ့လိုက်ပါတယ်။ခီးသွွားလက်မှတ်ရောင်းတာတွေကိုလည်းရဆိုင်ထားဖို့ကန့်တက်လိုက်ပါတယ်။ဟောင်ကောင်မှာတော့ကာသေးပစိဖိတ်လေကြောင်းလိုင်းကဇန်နဝါရီလအတွင်းကြိုတင်လက်မှတ်ဝယ်ထားတဲ့ခီးစဉ်ချုပ်ကိုဖျက်သိမ်းလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ Omicron ပြန့်နှံ့တာကိုတားဆီးဖို့ကန့်တက်မှုတွေပြန်လည်ချမှတ်လိုက်တဲ့အတွက်အသေးစားလုပ်ငန်းရှင်တွေကအင်္ဂါနေ့မှဆန္ဒပြကန့်ကွက်ခဲ့ကြပါတယ်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်15653ညလိုင်းဒိုမီတာ25ကီလိုဟတ်ဇ်11603ညလိုင်းဒိုမီတာ32ကီလိုဟတ်ဇ်9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190ကီလိုဟတ်ဇ်15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ကနေဗိုလ်ဒူးညဘက်တွေတွေကိုဆက်ပြီးပြောပြနေပါတယ်မြန်မာနိုင်ငံဘက်မှာတိုက်ပွဲတွေကြောင့်လွန်ခဲ့တဲ့သတင်းပတ်အတွင်းနေဆက်ဖြတ်ပြီးထိုင်းနိုင်ငံဘက်ခြမ်းထွက်ပြေးသူအရေအတွက်4,000ကျော်သွားပြီလို့ထိုင်းကြီးတဲ့အရာရှိတူကပြောတဲ့အကြောင်းဒီကနေ့ AP သတင်းတပုတ်မှာရေးထားပါတယ်။အဲ့ဒီအရေအတွက်ထက်မှာကရင်မျိုးသားအစီအယုံ KNU ထိန်းချုပ်မှုအောက်က၄ကီကော်ရွာကနေထွက်ပြေးသွားသူ2,500ကျော်လဲပေါဝင်ပါတယ်။၄ကီကော်ရွာကိုစစ်ကောင်စီတပ်ကဝင်ရောက်ပြီးရှာဖွေဖမ်းဆီးတာတွေလုပ်ပြီးတဲ့နောက်KNU တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ခိုက်တာတွေဖြစ်လာပြီးစစ်ကောင်စီတပ်က၄ကီကော်ရွာကိုလေကြောင်းကတိုက်ခိုက်လာနိုင်ခြင်းအပေါ်စိုးရိမ်ကြတဲ့ရွာသားတွေထိုင်းဘက်ထွက်ပြေးသွားကြတာပါမြန်မာဘက်မှာအဲ့လိုဖြစ်ရပ်တွေဖြစ်လာတိုင်းထိုင်းဘက်ထွက်ပြေးလာသူတွေကိုထိုင်းတာဝန်ရှိသူတွေကရဲအနှင်းငယ်ခေလုံးဝင်ပေးလိရှိပြီးအခြေအနေငြိမ်စားပြူတာနဲ့နေရပ်ပြန်သွားကြတာပါပဲဒီတော့ဒီမှာပဲကရင်ပြည်နယ်မြဝတီတောင်ဘက်ကသေဘောဘူးဒေသဘက်မှာစစ်ကောင်စီတပ်နဲ့ KNU တပ်ဖွဲ့တွေကြားဒီကနေ့တိုက်ပွဲဖြစ်တာကြောင့်ဒေသခံ2,000လောက်ဥယင်စွန့်ထွက်ပြေးရပြီးတောင်ရင်မြစ်အနီးမှာခိုလုံနေကြတယ်လို့ထိုင်းဘက်ခြမ်းမှာဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်ဒုက္ခသည်တွေဟာထိုင်းနိုင်ငံဘက်ခြမ်းကိုသွားလို့မရတာကြောင့်မြန်မာနိုင်ငံဘက်တောင်ရင်မြစ်နာတဲတောင်ပြင်မှာပဲညှာအိတ်နေကြရပါတယ်မနေ့ကလည်းကော့ကရိတ်ဖက်မှာတိုက်ပွဲဖြစ်တာကြောင့်ဒေသခံတွေဥယင်စွန့်ထွက်ပြေးနေကြရပါတယ
်တရုတ်ရဲ့သူ့တည်တည်များစုဆောင်ရေးအစီအစဉ်နဲ့ဆက်ဆက်တဲ့ကိစ္စတွေမှာသူ့ခန်းကဏ္ဍနဲ့ပတ်သက်ပြီးလိန်ညာခဲ့တဲ့အတွက်ကြောင့်ဟာဗာဒ်တက်လို့ဘာမခတ်တယောက်ကိုအပြစ်ရှိတဲ့အကြောင်းတရားစီရင်ရေးဂျူရီအဖွဲ့ကဆုံးဖြတ်လိုက်ပါတယ်။နာနိုခေါ်အမှုအင်ဂျင်နီယာသိပ္ပံပညာရှင် Charles Lieber ဟာအာဏာပိုင်တွေကိုလိန်ညာပြောကြားခဲ့တာအခွင့်အရေးညာချက်လိန်လည်ခဲ့တာနဲ့တရုတ်ဗန်စင်းရှိကြောင်းထိန်ချန်ခဲ့တာတွေအတွက်ဘော်ဆိုမြို့တရားရုံးတော်ရဲ့ဂျူရီအဖွဲ့ကဆုလို့ခုလို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အမေရိကန်တရားရုံးစနစ်မှာပြည်သူတွေနဲ့ပဲတရားစီရင်ရေးအဖွဲ့ကိုဖွဲ့စည်းပြီးအပြစ်ရှိမရှိဆုံးဖြတ်ပါတယ်။ဘာမခတ်ဟာဟာဗာဒ်တက်လို့ဓာတုဗေဒဌာနမှူးဖြစ်ခဲ့ပြီးတရုတ်နိုင်ငံဝူဟန်နီးပညာတက္ကသိုလ်ရဲ့မဟာဗျူဟာသိပ္ပံပညာရှင်ဖြစ်ဆောင်ရွက်ဖို့2011ခုနှစ်မှာလက်ခံသဘောတူခဲ့ပါတယ်။နိုင်ငံခြားတက္ကသိုလ်ကသူ့သေတီတွေကိုစုဆောင်းပြီးသူတို့ရဲ့ပညာကိုတရုတ်ပြည်ကမျှဝေခံယူမဲ့အစီအစဉ်မှာဝူဟန်တက္ကသိုလ်ကပါဝင်ထားပါတယ်။တရုတ်ကစီးပွားရေးတချို့လုပ်ပြီးသူ့သေတနာတွေကိုခိုးယူနေတယ်လို့တန်ရရှိတာကြောင့်သမ္မတထရမ့်လက်ထက်မှာတရားရေးဌာနကစတင်စုံစမ်းစစ်ဆေးခဲ့တာကိုသမ္မတဘိုင်ဒန်ကဆက်လက်ဆောင်ရွက်ခဲ့တာပါ။အဒီလိုအစီအစဉ်မှာပါဝင်တာဟာရာဇဝတ်မှုမဟုတ်ပေမဲ့အသက်62နှစ်အရွယ်ရှိပါမောက်ခလီဘာဟာသူပါဝင်ခဲ့ပုံကိုလိန်ညာခဲ့တာကတော့အပြစ်ရှိတယ်လို့တရားစွဲဆိုတဲ့ရှင်တွေကပြောပါတယ်။တက်ကလူကစင်ပါမောက်ခကိုနေစားစရိတ်ဒေါ်လာ 35,800 အပြင်ဒေါ်လာ5,000အထိပေးခဲ့တာပါ။ Laga dawai go pasam je juga bi, canda dawai go tiup bansi ma, teh ege dehlo, sesu juga piu bade. Tapi me, natau sedo ne selih wengwe gongcinya ma, pamoka tu laga go tengchan cinya ge dehlo subade.
Niti kuga ni cingkala ma, memaningan saya American temaji Thomas Wairaga, memah lulu dua su down sekarangku American tanjung Facebook ma tinha bade. Temaji ga, tiada tema memah bi dulu ya, emudan kekere singkong muri go yang saya, mejau nainau, piu miao deh tadi ne. Jangan kanan jangan buat pada kejar lejar. Nanti kubiang bu, cai nika larane mian. Nama biduri, ni jangan jawab si, cama jawab si. Demokrasi seni ku, biar tu down nai jawab si lu. Jono sudah jauh semua orang down lejar. Tanya Facebook mah, di mana barik mian.
Filipina yang mal typhoon right dan kanan yang nerega, ojo emu duga. Tiap bila lura kezai bersih itu, Jesus di jauh ingat ni kah piaca lepas. Ingat ni yang ni. มอมนายจองเตซงตัวดูกูเซสกูอยากชินหนีไปหลุบ่ฮอดเดต้าอุชุเอมูอาตายับกะเตียวยอมมีตันญาตะลิ้นฐานะซีซีทีวีโกเปาะบาเดเยเนเชกาซาตอกกูมิสิรีโลนี่เดอะเปียนมีอาเปเซเนลองซาซีแลลัวนี่เดหลุตูกะซูบาเดอเวเปลัมมาจีรีมาแลนี่เดเตเปนรีโกเผ่ชะบ่ทรัคกาจีรีแลลัวเดหลุตูกะเปาะบาเดซาซาตุบูรีเนอะเต็นซาตองไนเนคอนเซิร์ตรุรีบาวินซานายิกขารีโกบ่ฮอดเอ
สิบบ่าวเวมอมไนเมจုံတွေ့နေရတဲ့ဒေတာတွေကိုပို့လိုက်ကြောင်းဖိလစ်ပိုင်ဆိုင်ရာတရုတ်သားမကြီးကအင်္ဂါနေ့မှာပြောကြပါတယ်ပြီးခဲ့တဲ့ကြာတာပတိတွေကစပြီး၃ရက်ကြာတိုက်ခိုက်ရွာသွန်းခဲ့တဲ့တိုင်ဖွန်းရိုင်းကြောင့်ဖိလစ်ပိုင်နိုင်ငံရဲ့ဗဟိုတပ်တောင်ပိုင်းဒေသတွေမှာရေတွေကြီးမြေတွေပြိုအပြည့်စီးတွေရှိခဲ့ပါတယ်အမေရိကန်မှာကိုဗစ် 19ကြောင့်အလုပ်ကင်ဆုံးရှုံးသွားခဲ့တဲ့စီးပွားရေးလုပ်ငန်းတွေနဲ့လူပုဂ္ဂိုလ်တွေကိုအကူအညီပေးဖို့ချမှတ်ထားတဲ့စီစဉ်တွေကနေရမုံငွေဒေါ်လာဘီလီယံ100ထက်မနည်းအလွဲသုံးစားလုပ်ခံခဲ့ရတယ်လို့အမေရိကန်ထုတ်လွှင့်ရေးအဖွဲ့ကအင်္ဂါနေ့မှာပြောပါတယ်အလွဲသုံးစားငွေခံမှန်းပမာဏဟာအထူးလုံခြုံရေးအဖွဲ့ကကိုဗစ် 19ကိုင်းလုံးလောက်လွယ်သုံးစားလူခံခဲ့ရတာကိုကြည့်ရင်ငွေအိုးကြီးကရာဇဝဲကောင်တွေအတွက်မက်လောက်စရာဖြစ်နေတာကိုပြနေတယ်လို့ဒေါ်ဆန်ကပြောပါတယ်အလွယ်သုံးစားလူခံရတဲ့ရမုံငွေအများစုကအလုပ်လက်မဲ့ခန်းစားခွင့်ကလေးအလုပ်လက်မဲ့ခန်းစားခွင့်တွေကပါအလုပ်လက်မဲ့ခန်းစားခွင့်ရမုံငွေတွေကဒေါ်လာ80ခုနဲ့ဘီလီယံလောက်ကိုလွှဲမှာစွာပေးခဲ့ပြီးအဲ့ဒီအထက်ကအများစုဟာမှတ်မှတ်မကန်လိန်လေရယူမှု
America VOA
နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိတဲ့ဦးတင်မောင်တန်းတို့ကပြောပြပေးကြတာပါရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပြပုချက်တွေကိုတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့ဂျပန်အစိုးရရည်တည်မှုအပေါ်ဂျပန်ရောက်မြန်မာတွေဘယ်လိုဝေဖန်ပါသလဲ။ဒီအကြောင်းပြောပြပေးပါမယ်။အာနာသိမြန်မာစစ်တပ်ဟာကုလအပါဝင်နိုင်ငံတကာနဲ့အာဆီယံနိုင်ငံတွေရဲ့ဖိအားပေးမှုကိုလစ်လျူပြုပြီးအကြမ်းဖက်လုပ်ရပ်တွေဆက်လုပ်နေချိန်မှာဂျပန်နိုင်ငံကတော့မြန်မာစစ်ကောင်စီနဲ့ပြည်လည်တဲ့ဆက်ဆံရေးရှိနေတယ်လို့ဂျပန်ရောက်မြန်မာလူမှုအတိုင်းဝန်ကဝေဖန်လိုက်ပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုသားညုံကပြောပြပေးပါရှင်
။ဂျပန်ဆူရရဲ့ကြောထောက်နောက်ခံရှိထားတဲ့ဂျပန်မြန်မာအဆိုစီယေးရှင်းဥက္ကဋ္ဌမစ္စတာဟီဒီယိုဝါတနာဘီဟာမြန်မာစစ်ကောင်ဆောင်ဟောင်းဒီနဲ့နီးကပ်တဲ့ဆက်ဆံရေးရှိခဲ့တယ်လို့ပဲအခုအာဏာသိမ်းထားတဲ့စစ်ကောင်စီနဲ့လည်းကောင်းမွန်တဲ့ဆက်ဆံရေးရှိတယ်လို့ဂျပန်ရောက်မြန်မာအတိုင်းဝန်ကပြောပါတယ်မြန်မာစစ်တပ်ကအာဏာသိမ်းမှုဟာဥပဒေနဲ့ညီညွတ်တယ်ဆိုပြီးတော့မစ္စတာဝါဒနာဘီကအစည်းအဝေးတစ်ခုမှာပြောဆိုခဲ့တာကိုရိုက်တာသတင်းကရေးသားခဲ့ပြီးတဲ့နောက်ဂျပန်ဆူရရဲ့ရည်တည်မှုပေါ်မှာမြန်မာဒီမိုကရေစီလှူရှားသူတွေကမေးခွန်းထုတ်ခဲ့ကြပါတယ်မစ္စတာဝါဒနာဘီဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မြန်မာစစ်ကောင်စောင်နေနဲ့တော်ရောက်တွေ့ဆုံခဲ့တယ်လို့နီပွန်ဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌမစ္စတာဆဆကာဝါကလည်းမြန်မာနိုင်ငံကိုသွားပြီးတော့မြန်မာစစ်ကောင်စောင်နေနဲ့တွေ့ဆုံခဲ့ပါတယ်မစ္စတာဆဆကာဝါကိုမြန်မာနိုင်ငံရဲ့အမျိုးသားယဉ်ကျေးစီဆန်ရဂျပန်ထူးကူစလဲဆိုပြီးတော့စစ်ကောင်စီသတင်းမီဒီယာတွေမှာရေးသားပေမဲ့ဂျပန်နိုင်ငံကြီးဝန်ကြီးကတော့သူ့ရဲ့ဒီခီးစဉ်ဟာဂျပန်ဆွေရကိုကိုစားမပြုဘူးဆိုပြီးတော့ညင်ကျက်ထုတ်ထားပါတယ်မြန်မာနိုင်ငံသားများအသင်းဂျပန်ရဲ့ဥက္ကဋ္ဌဦးတန်းဆွေကတော့ဂျပန်ဆွေရဲ့နောက်ကွယ်မှာမြန်မာစစ်အုပ်စုနဲ့နှီးစပ်တဲ့ဂျပန်စီးပွားရေးသမားတွေရှိနေတယ်ဆိုပြီးတော့ဝေဖန်ပါတယ
်ဂျပန်ဆွေရရဲ့နောက်ကွယ်မှာပေါ့ဒီဟိုမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံထားတဲ့ဂျပန်စီးပွားရေးအုပ်စုကြီးကျွန်တော်လည်းသိရှိတယ်။ဥပမာကတော့ဂျပန်နိုင်ငံမှာဖြစ်စီတဲ့အဲဒီဥက္ကဋ္ဌဝါဒနာဝိစုစီးပွားစီးပွားဆိုရွက်ဟိုဝန်ကြီးဟောင်းလည်းဖြစ်ခဲ့တယ်ပေါ့လေ။ဒါတစ်ခုကအဲပရမတ်တခေါက်ကျွန်တော်ရှိစစ်အာဏာသိမ်းတဲ့အချိန်မှာဒီကအဲဒီဂျပန်စီးပွားရေးအုပ်စုကအဲစစ်စုနဲ့ နေဆက်ဆက်နေမှုရှိတယ်ပေါ့အဲဒါလို့ဒီတစ်ခါကျတော့ဟိုသူတစ်ပြည့်ဒီဝရဏဘေးကသူ့အနေနဲ့ဒီစစ်အစိုးရတက်ကိုလော်ဘီလုပ်ပေးတဲ့အတွက်ကြောင့်လို့သူကစစ်အုပ်စုကနေပြောဒီခါကိုရှိပါရဲ့ရှိပါရဲ့အခွင့်အလမ်းတရားတဲ့ခါကျတော့သူဒီဒီဒီမှာလည်းသူကဒီပုံစံတိုင်းကိုသူကသွားကြည့်တယ်
ဂျပန်ဆူရအနေနဲ့ Y Complex ဇေဝစင်တာနဲ့အင်အားစီမံကိန်းအပါအဝင်ဂျပန်နိုင်ငံရဲ့တခြားရင်းနှီးမြှုပ်နှံမှုမြေယာငှားရမ်းမှုတွေကနေစစ်ကောင်စီကဒေါ်လာတန်းချီရနေတယ်လို့ Justice for Myanmar ကလည်းမနေ့ကထုတ်ပြန်ပါတယ် Y Complex ကိုဂျပန်နိုင်ငံသားတွေထည့်ဝင်ထားတဲ့ရင်းနှီးငွေတွေနဲ့ Mr. Watanabe တို့ကအကောင့်ထဲဖော်ဖို့ကြိုးစားနေတယ်လို့ငါးနှစ်တွင်းမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံခဲ့တာတွေအတွက်လဲဂျပန်ဆူရကအကာအကွယ်ပေးချင်တာဖြစ်နိုင်တယ်လို့ဦးတန်းဆွေကယူဆပါတယ
်တကယ်ကြီးကြီးမားမားကုမ္ပဏီကြီးကတော့ကမာရင်းရဲ့ဒီကူဒီဒုပေးတဲ့နဲ့ပတ်သက်ပြီးတော့လက်ဆောင်ကျင်တော့မှန်တော့ဈားလေးပဲသူကဆိုဒီဝါဒနာပြီးဆိုအဆူကတော့အဲဘယ်သူပါပြောပြောပေါ့ဒီသူတို့ရဲ့ဆစ်ဆူရတဲ့ပြီးလို့မရှိဘူးအဲဒီရှိမဆက်သွားမလို့တော့ကိုတော့ကိုဖြစ်တယ်သူတို့ထင်တဲ့ခါကျတော့ဒီကဆူရကဒီဆစ်အဆူကိုမလည်းနဲ့လည်းမဝေဘူးအဲဒီကျက်တယ်ထောက်ခံတာလို့မလုပ်ပဲနဲ့တော့ကိုရနေပြီးတော့သူအပ်တဲ့ပြည်သူလူပြည်တော်ကစားတယ်လို့ကျွန်တော်ပြောပါ
ရစေ။ဂျပန်ဝန်ကြီးချုပ်အသစ်ဟာမြန်မာအရေးပေါ်မှာလေးလေးနက်နက်မရှိဘူးလို့လဲဂျပန်ရောက်မြန်မာတွေကသူ့ရဲ့အမြင်ကိုပြောပါတယ်။မြန်မာအရေးကိုပံ့ပိုးပေးနေတဲ့ဂျပန်လွှတ်တော်အမတ်တချို့ကတော့ဂျက်ကလာဆူရ NUG နဲ့အွန်လိုင်းကနေပြီးတော့လေးချိန်တွေ့ဆုံထားပါတယ်။ဂျပန်ဆူရက NUG ကိုတရားဝင်အသိအမှတ်ပြုဖို့ဂျပန်နိုင်ငံဆိုင်ရာ NUG ရုံးခန်းဖွင့်ပြီးတော့ကိုယ်စားလှယ်ခန့်ထားဖို့လူသားချင်းဆိုင်ရာအထောက်ပံ့ပေးနိုင်ဖို့သူတို့ဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့လည်းဂျပန်လွှတ်တော်ထဲမှာလက်ရှိအာဏာရ LDP ပါတီရဲ့အမတ်အများစုကလွှမ်းမိုးထားတာဖြစ်လို့တင်တော့တော့ခီးမပေါက်နိုင်ကြောင်းဂျပန်ရောက်မြန်မာတွေကပြောပါတယ်မြန်မာအဖွဲ့အစည်း30ကျော်စုပေါင်းထားတဲ့ဂျပန်မြန်မာအကူအညီပေးရေးကွန်ရက်ကကိုမျိုးမင်းဆွေကသူ့ရဲ့အမည်ကိုခုလိုပြောပါတယ
်ဆက်လို့တော့မအောင်အော်လို့တော့မအောင်ဟိုကတ်ပတ်တူမရှိတစ်ခါနဲ့ပြူလာပြူပါတယ်55တက်တော့ပြူလာပါတယ်အဲ့ဒီအခြေအနေဒီကိုအခုချိန်ဒီဂျပန်အစိုးရကအကောင့်တွေပေါ်ပေးခြင်းလည်းမရှိပါဘူးဟိုလူတစ်ခုအကောင့်တွေပေါ်ပေးလို့ရတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတစ်ခုပဲသူတို့နည်းနည်းပါးပါးပေါ်ပြီးတော့ဒါလည်းပြောမယ်ဆိုလို့ရှိရင်စစ်တဲ့စီရပဲအစီအစဉ်နဲ့ပုံစံမျိုးဖြစ်တယ်ဒါကြောင့်မို့ကျွန်တော်တို့ CCTV ရောက်တာကအားလုံးစစ်တဲ့အခိုင်လို့မရှိ
ဂျပန်ဆူရကမစ္စတာဝါတာနာဘီတို့မစ္စတာဆာဆာကာဝါရူစီကရတဲ့အချက်လက်တွေပေါ်မှာဆုံးဖြတ်ပြီးတော့မြန်မာနိုင်ငံရေးပေါ်မှာထဲထဲဝင်ဝင်ပါဝင်ပတ်သက်လို့စိတ်မရှိတာလို့လည်းယူဆမှုတွေရှိပါတယ်မြန်မာစီးပွားရေးဥပိုင်ကုမ္ပဏီ MEHL နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်း MEC တို့ပူးပေါင်းရင်းနှီးမြှုပ်နှံထားတဲ့ပြည်ပကုမ္ပဏီတွေထဲမှာဂျပန်နဲ့တရုတ်နိုင်ငံကဆူရနောက်ခံပြုထားတဲ့ကုမ္ပဏီကြီးတွေအများအပြားရှိနေတာပါဒါပေမဲ့လည်းဂျပန်ဆူရကတော့မြန်မာနဲ့တရုတ်သိပ်ပြီးတော့နှိကက်သွားမှာကိုကာကွယ်ဖို့သူတို့အနေနဲ့မြန်မာစစ်တပ်ကိုမလွှဲမရှောင်သာဆက်ဆံနေရပါတယ်ဆိုတဲ့စင်ကြီးပြီးနေတဲ့ကြောင်းဂျပန်ရောက်မြန်မာတွေကပြောပါတယ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝန်ကတော့ဖမ်းသားသူတွေကိုလွှတ်ပေးဖို့အကြမ်းဖက်မှုတွေရပ်ဖို့ညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့ဆိုတဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုစစ်ကောင်စီအနေနဲ့အကောင့်ထဲပေါ်ပြီးဖို့ဆက်ပြီးတော့ဖိအားပေးနေကြဆဲဖြစ်ပါတယ်ခင်ဗျာ
ကိုသားညုံပြပြပေးခဲ့တာပါအခုတခါတော့ရင်းမပင်အနောက်ချမ်းကတိုက်ပွဲအခြေအနေကိုလည်းပြပြပေးပါမယ်။ဇကိုင်းတိုင်းရင်းမပင်မြို့နယ်အနောက်ချမ်းနှုံးကြီးကျေးရွာတဝိုက်မှာဒီဇင်ဘာ22ရက်မနက်အစောပိုင်းမှာဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်နဲ့စစ်ကောင်စီအကြတိုက်ပွဲပြင်းထန်ခဲ့ပါတယ်။တိုက်ပွဲအခြေအနေကြောင့်ကျေးရွာရှိရွာကရွာသားတွေအိုးအိမ်ဆိုးကဘေးလွတ်ရာကိုထွက်ပြေးခဲ့ကြရပါတယ်။ထောင်နဲ့ချီတဲ့ဒေသခံတွေဆောင်အဝိအထဲအစာအတော့တွေအရေးပေါ်လိုအပ်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမဆုမုံကပြောပြပေးပါမယ်ရှင်
။စကိုင်းတိုင်းရင်းမပင်မြို့နယ်အနောက်ချမ်းနှုံးကြီးကျေးရွာနဲ့မြို့ကြီးကျေးရွာတဝိုက်မှာတော့ဒီဇင်ဘာလ22ရက်နေ့ဒီကနေ့မှာဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်နဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့ပါတယ်။စစ်ကောင်စီဘက်ကအင်အားအမြောက်များနဲ့ထိုးစစ်ဆင်လာတာကြောင့်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့ရင်းမပင် PDF တာဝန်ရှိသူတို့ကပြောပါတယ်
တိုက်ပွဲကတော့ပထမဦးဆုံးစပြီးတော့တို့စစ်ကောင်းဆိုးတဲ့ရွှေစလောင်ရဲ့နောက်ဆက်ကငုံကြီးရွာနဲ့လူကြီးရွာနောက်ပြီးတော့ရွာဆောင်ပေါ့နော်အဲ့ခွန်ထဲမှာဒီလိုဖြစ်တာပါအဲ့ area တွင်းထဲမှာဖြစ်တာဖြစ်တဲ့ခါကျတော့ကျွန်တော်တို့မနေ့ပိုင်းကနေစပြီးတော့တိုက်ပွဲတွေဆက်ဖြစ်ခဲ့တယ်နေ့နေ့7နာရီလောက်မှာတိုက်ပွဲကငြင်းသွားတယ်တိုက်ပွဲကပြီးသွားတယ်အနေထားပေါ့နော်ဒီလိုချင်းနေကတော့ကျွန်တော်တို့နေ့နေ့ချင်းလေးတွေပြုတ်တော့မှာရှိပါတယ်ဘလို့ချင်းလေးတော့တိုက်ပွဲဖြစ်သွားတာလဲဆိုတော့သူတို့ဘက်ကနေပြီးတော့တာလန်အင်အားနဲ့ပေါ့နော်ကျွန်တော်တို့ဘက်ကိုထိုးထိုးစစ်ဆင်လာတဲ့အတွက်ကျွန်တော်တို့ကလည်းမလဲမရှောင်တာပြန်လည်ဆက်ဆံရတဲ့အခြေအနေကြောင့်တိုက်ပွဲဖြစ်တာပ
ါဒီကနေ့တိုက်ပွဲအတွင်းမှာတော့ဒေသခံပြည်သူကာကွယ်ရေးတပ်ဖက်ကအထိခိုက်မရှိဘူးလို့ပြောပါတယ်ရင်းမပင်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးစစ်ကောင်စီဘက်ကစစ်တနတ်တွေလက်နက်ကြီးတွေနဲ့အုံပြူပြီးတော့ပစ်ခတ်နေတာလို့ဒေသခံပြည်သူတွေနဲ့ပြည်သူကာကွယ်ရေးတပ်ဖက်ကပြောပါတယ်။တိုက်ပွဲဖြစ်ပြီးတဲ့နောက်မှာတော့ပြည်သူကာကွယ်ရေးအဖွဲ့ကနယ်မြေရှင်းလင်းတာမှာမပေါက်ကွဲသေးတဲ့လက်နက်ကြီးတွေကောက်ရတာရှိတယ်လို့ပြောပါတယ်။ ဒီတိုက်ပွဲကြောင့်ကြေးရွာရှစ်ရွာကရွာသူရွာသားတွေထွက်ပြေးတိမ်းရှောင်နေရတယ်လို့စစ်ပြေးဒုက္ခသည်တွေကိုအကူအညီပေးနေသူတူကပြောပါတယ
်ဒါကြစပေါ်ပါရတယ်ကကျွန်တော်တို့ဒီမုန်းကကိုသိုးတဲ့ဝင်လာတယ်ကသိုးတဲ့ဝင်လာပြီးတော့ဒေတာကန်ရတော့ပြရတယ်ကအဲဒေတာကန်ခံမကြီးခွန်ရွှေရတော့ပြရတယ်ဟုတ်တယ်လေဒေတိုင်ပဲဒေတိုင်ပဲဒေတိုင်ပဲရတော့ခုကျွန်တော်တို့ဒီဒေတာကန်လည်းဒီကန်ပြည့်တက်ဖွဲ့တွေကဟိုဟိုနေနဲ့ဆက်မတော့မှာလေသူတို့ပြန်ပြောတတ်နေတယ်ကျွန်တော်အကုန်လုံးပြန်ထုတ်သွားတယ်ဒီဆောင်ကတော့သူတို့ဒေတာမှာတော့ပြန်လို့တော့မရသေးဘူးဒီနေ့နီးပယ်ရရွာတွေကိုလည်းအကုန်လုံးနေရာချစ်ကြတယ်က
တိုက်ပွဲအခြေအနေကြောင့်နှုံကြီးကြေးရွာမြို့ကြီးကျေးရွာပြောင်းပြာကျေးရွာရုံးလေးပင်ကျေးရွာလက်လှုပ်ကျေးရွာမြောက်နှုံးကျေးရွာမြေကျက်စုကျေးရွာရွာတောင်ကျေးရွာစတဲ့ကျေးရွာပေါင်းရှစ်ရွာထက်မနည်းအိုးရင်ဆုံခွာပြီးတော့ဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့ပြောပါတယ
်ဖြစ်ဆောင်ပြီးတချို့ရွာတွေမှာကဟိုတမင်းမဖားတဲ့ရွာတွေတော်တော်များရှိတယ်ဗျဘာလို့ရှိလဲဆိုတော့ဟိုဘုဘက်ရွာကိုကြီးတယ်အဲ့ဒီရွာကလည်းပေါင်းကြီးတယ်ပြီးတော့တို့ဆက်ကျင်တဲ့လူမရှိတော့အခုချိန်လေးအဲတမင်းမဖားရသေးတဲ့ဒီလိုကြောင့်လည်းရှိနေ
တယ်ဗျ။လက်ရှိချိန်ကတော့ဆောင်းရင်းဖြစ်ပြီးတော့ရာသီဥတုကအေးတာကြောင့်စစ်ဘေးတိမ်းရှောင်နေရတဲ့ဒုက္ခသည်တွေအတွက်ဆောင်းအဝတ်အထည်ဆေးဝါးနဲ့အစားအသောက်တွေအရေးပေါ်လိုအပ်နေတယ်လို့ပြောပါရယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းငြိမ်းချမ်းတဲ့ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းခံရပြီးတဲ့နောက်မှာတော့မြန်မာနိုင်ငံတဝမ်းမှာလက်နက်နဲ့ပြန်ပြီးတော့ခုခံတော်လှန်တာတွေဖြစ်နေခဲ့တာပါ။ဒီထဲမှာတော့သခိုင်းတိုင်းအတွင်နေရာတော်တော်များများမှာဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲတွေဟာရက်ဆက်ဆိုသလိုရှိနေခဲ့ပါတယ်။စစ်ကောင်စီတပ်တွေဟာသခိုင်းတိုင်းအတွင်းကျေးရွာတွေကိုလှည့်လည်ပြီးတော့စစ်စင်မှုတွေကိုဒီရပိုင်းအတွင်းမှာခက်စိတ်စိတ်လှုပ်ဆောင်နေပါတယ်ရှင်
။မဆုမွန်ပြောပြပေးခဲ့တဲ့ရင်းမပင်မြို့နယ်အနောက်ချမ်းမှာတိုက်ပွဲပြင်းထန်လို့ဒေသခံတွေဘေးလွတ်ရာထွက်ပြေးကြရတဲ့တဲ့တင်မှာတဆက်သေးပါပဲ။မကွေးတိုင်းကံကောမြို့ဘက်ကအခြေအနေကိုလည်းပြောပြပေးကြပါမယ်။မကွေးတိုင်းကံကောမြို့နယ်စမ်းမြို့ရွာမှာမီးရှို့ခံရလို့နေအိမ်20ကျော်မီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါရယ်စစ်ကောင်စီတပ်တွေဟာနေမြေရှင်းလင်းရေးဆိုပြီးဒေသရင်းကျေးရွာတွေကိုဝင်ရောက်နေတော့မို့ဒေသခံကျေးရွာသားတွေကစိုးရိမ်ပြီးဘေးလွတ်ရာတိမ်းရှောင်နေကြရတယ်လို့သိရပါရယ်ရန်ကုန်ကပြပို့တဲ့ဒီသတင်းကိုမန္တန်လောင်ကပြပြပေးပါမယ်ရှင
်ဒီဇင်ဘာ18ရက်မကွေးတိုင်းကံကောခရိုင်နှင်းခါရွာကိုနေမြေရှင်းလင်းရေးလုပ်ပြီးတော့ထွက်ခွာလာတဲ့စစ်ကောင်စီစစ်ကြောင်းဟာဒီဇင်ဘာ23ရက်ကစမ်းမြို့ရွာကိုရောက်ရှိပြီးတော့နေအိမ်တွေကိုမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စမ်းမြို့ရွာဟာနေအိမ်915အိမ်ရှိတဲ့ကျေးရွာတွေဖြစ်ပြီးစစ်ကောင်စီတပ်တွေနေမြေရှင်းလင်းရေးဝင်ရောက်ပြီးတဲ့နောက်နေအိမ်တွေမီးလောင်ကျွမ်းလာလို့စမ်းမြို့ရွာသားတို့ကအခုလိုပြောပါတယ
်။ကျွန်တော်တို့နေအိမ်26လောက်ရှိခဲ့တယ်ကကျွန်တော်တို့မနေ့ကကျွန်တော်တို့မနေ့စာပဲကိုရိုနာလောက်ကတည်းကစာရင်းမှာကျွန်တော်တို့6လုံးရှို့တယ်အဲ့ဒါပြီးကျွန်တော်တို့နေ့လည်2နာရီလောက်ကတည်းကတခါပြန်ပြီးည7နာရီလောက်ထိရှို့တယ်ဗျစစ်သားတွေကျွန်တော်တို့ရွာထဲစကြောင်းထိုးပြီးရင်တော့ဒီမီးလောင်တာမြင်နေရတယ်ဗျအဲ့ဒီကျွန်တော်တို့ရွာဖေးမှာတ냐အိပ်ပြီးရင်နောက်နေ့မနေ့9နာရီလောက်ဆိုမီးစတယ်အိမ်မှာကျွန်တော်တို့မီးရှို့လာမြင်နေရပြီဗျဟိုဒီပွဲတွေမရှိဘူးဗျကျွန်တော်တို့ရွာသားတွေကြောင်းထွေပြေးနေရတယ်ဗျ
နန်းခါရွာကနေဒီဇင်ဘာ19ရက်စမ်းမြို့ဖက်ကိုထွက်ခွာလာတဲ့စစ်ကောင်စီတပ်တွေဟာလမ်းမှာမိုင်းဆွဲတိုက်ခိုက်ခံရတာကြောင့်ဒဏ်ရာတွေရရှိထားတယ်လို့လည်းဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်တွေဟာရွာကိုမီးရှို့ပြီးတဲ့နောက်အိမ်မွေးတရိတ်ဆန်တွေကိုလည်းယူဆောင်သွားတယ်လို့နေအိမ်မီးလောင်သွားတဲ့ရွာသားတို့ကပြောပါတယ်။
မွားရအကုန်တုံးတယ်ကြောတိုင်းမှာဝိတ်ကြည့်ကြည့်ဆိုတဆင်းမှမကျန်ဘူးဗျ။ကျွန်တော်တို့မှာအခုရွာမပြေလို့ကုန်းလာမှလာပြီးခမတော်လာလုံးမခုန်နေရတာ။လာလုံးခုပြေးနေတာရပါရမလဲဗျာအကုန်ပြောင်းမ
စစ်ကောင်စီကအနေမြေရှင်းလင်းလို့ရွာလုံးကျွထွက်ပြေးနေရသူတွေဟာအနီအနားကကျေးရွာတွေမှာခိုလုံနေရပြီးအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့စစ်ပေးရှောင်းတွေကိုကူညီပေးနေသူတူကပြောပါတယ
်အခုလိုရတာတော့သူတို့ရှိမှပါလာတာကိုဝင်ဆောင်ကလည်းပါလာတာရှိတယ်ဗျာဒါပြီးတချီရွယ်ဦးတွေလည်းပါလာတယ်တော့ဆိုစီဝါလည်းလူတယ်စာနေရခါလည်းလူတော့ဗျာအဓိကတော့ကျွန်တော်တို့ရှိရလဲစစ်ပြေးဒုက္ခတွေတွေပဲကျွန်တော်ယွာရီလဲစစ်ပြေးဒုက္ခတွေပဲနောက်ပိုင်းဆုံးတော့ရှိတာလေးကိုမျှတာပြီးဝေစားတာဆိုတော့စာနေရခါရေဟောရှင်းဝါရေအနည်းချေစောင့်တယ်ပေါ့ဗျာဒါတွေအဓိကတော့လိုတာပေါ့
အခုလိုစမ်းမြွေယွာနဲ့အိမ်တွေမီးရှို့ရတဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပေမဲ့ဒီဇင်ဘာ18ရက်ကနန်းခါယွာမှာခြေယွာကောင်းဆောင်တွေအစီအွေလုပ်နေခြင်းဝင်ရောက်စင်းနေတာနဲ့ပတ်သက်လို့အကြံဖက်သမား9ဦးတိဆုံခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။လေချောင်းကနေဟာရင်တွေနဲ့ပြစ်ခတ်တာကိုတော့ထည့်သွင်းဖော်ပြခြင်းမရှိပါဘူး
။နန်းလောင်ပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့ရက်ခိုင်မြောက်ပိုင်းမှာလူမျိုးရေးပဋိပက္ခထပ်မကြုံစေဖို့ ULAAA သတိပေးတဲ့အကြောင်းကိုကြည့်ကြအောင်ပါ။ ရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်တချို့မှာလူမျိုးရေးပဋိပက္ခကိုဦးတည်စေနိုင်တဲ့ထူးခြားဖြစ်စဉ်တွေဒီလဆန်းပိုင်းကစလို့ဇက်တိုက်ကြုံလာရတာကြောင့်အများပြည်သူတွေစင်ကျင်သတိထားကြဖို့အေရခိုင်လက်နက်ကိုင်အဖွဲ့ကထုတ်ပြန်ထားပါတယ်။မွတ်စလင်ကျေးရွာတွေနဲ့နီးကပ်တဲ့ရခိုင်ရွာတချို့မှာဒီလိုအဖြစ်အပျက်တွေကြုံနေရတယ်လို့မွတ်စလင်ရွာတချို့မှာအလားတူမီးရှို့ခံရတာတွေကြုံနေရပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးရန်ကုန်ကသတင်းပေးပို့ထားတာကိုကိုစောဝင်းလှိုင်ကပြပြပေးပါမယ်ရှင်။
စပါမီရှုခံရတာစာတင်ကြောင်းတချို့မိလောင်တာလူမျိုးရေးပါတဲ့ဖြစ်စဉ်တချို့ရှိနေတာတွေကိုထောက်ပြပြီးဒီဖြစ်စဉ်တွေဟာဒေတာတွင်လူမျိုးရေးပဋိပက္ခတွေဖြစ်စေဖို့စိုးရင်ထိတ်လန့်မှုတွေဖြစ်စေဖို့တမင်ဖန်တီးတဲ့လုပ်ရက်တွေဖြစ်မယ်လို့ရခိုင်အမျိုးသားအဖွဲ့ချုပ် ULA အနေနဲ့ရှုမြင်သုံးသပ်တယ်လို့ဒီဇင်ဘာလ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်ဒီအတွက်ရရွာလုံခြုံရေးနဲ့တည်ငြိမ်ရေးအတွက်ရခိုင်ဒေတာကန်တွေတတိကြီးကြီးထားစောင့်ကြည့်သွားကြဖို့အေကတိုက်တွန်းပါတယ်ဖြစ်စဉ်တွေကတပြိုင်နက်တည်းရှေ့စဉ်နောက်စဉ်တိုက်ဆိုင်စွာဖြစ်နေတာမို့အဖွဲ့အစည်းတစ်ခုခုကရည်ရွယ်ချက်ရှိရှိလုပ်တယ်လို့ယူဆတဲ့အကြောင်း ULAAA ကြေညာချက်မှာဖော်ပြပေမဲ့ဘယ်အဖွဲ့အစည်းလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမရှိပါဘူးဒီကနေ့မှလည်းဘူတီတောင်မြို့နယ်ဖိုးခေါင်ကျေးရွာအုပ်စုကန္ဓာရွာကမွတ်စလင်နှစ်ဦးပိုင်တဲ့ရိတ်သိမ်းထားတဲ့စဘာကောက်လိုင်းတွေမိလောင်ဆုံးရှုံးသွားတယ်လို့ဒေသခံတွေကပြောပါတယ်စပားတွေမိလောင်သွားတာနဲ့ပတ်သက်ပြီးစုံစမ်းနေတယ်လို့လည်းဘူတိတောင်မြို့နယ်အုပ်ချုပ်ရေးမှူးဦးကျန်အေးကပြောပါတယ
်မများပါဘူးယား200 300လောက်လို့ပြောပါတယ်ဗျာကောက်လန်စီကောက်လန်စီကောက်လန်စီအော်တာဝန်ရှိသူတွေကလိုက်လဲစုံစမ်းနေပါတယ်ဗျာ
ဒါအပြင်မနေ့တုန်းကလည်းမြောက်ဦးမြို့နယ်မူချာကျေးရွာကလေသမားတအုပ်ပိုင်နဲ့နွားတွေဓာတ်နဲ့ခုတ်ခံရတယ်လို့ဆိုပါတယ်ပိုင်ရှင်ဖြစ်တဲ့ကိုမောင်ကျိုင်ကတော့သူ့နွားတွေခုတ်ခံရတာဟာတစုံတစ်ယောက်ကရွယ်ချက်ရှိရှိလာခုတ်သွားတာဖြစ်နိုင်တယ်လို့ပြောပါတယ
်ဟိုကနွားအခုတ်ခံရတာနွားကောကျွန်တော်ကကျွန်တော်ထင်တာကတော့ကျွန်တော်ကပြဿနာဖြေလို့လည်းမရှိဘူးလို့ကျွန်တော်အိမ်နဲ့သူများတွေနဲ့စကားများတာတွေပါလို့လည်းမရှိဘူးတမင်တကာမနာလို့လို့ဒီလိုလောက်တာပဲကျွန်တော်တော့ယူဆတယ
်ဒါအပြင်ဒီဇင်ဘာလ9ရက်နေ့ကစပြီးကြောက်ဖြူမြောက်ဦးဘူတီတောင်နဲ့ဂွားမြုံနယ်တွေမှာစပားတွေမိရှုခံရတာနွားတွေကိုဓာတ်နဲ့ခုတ်တာတွေအပြင်ဂွားမြုံနယ်အတွင်းစာတင်ကြောင်းတစ်ခုမိရှုခံခဲ့ရတဲ့ဖြစ်စဉ်တွေဇက်တိုက်ဆိုသလိုတွေ့နေရတယ်လို့ရခိုင်လက်နက်ကန်အေးအဖွဲ့ကထုတ်ပြန်ထားပါတယ်ဒီလိုမျိုးဖြစ်စဉ်တွေဇက်တိုက်ဖြစ်လာတာဟာလူမျိုးတစ်ခုနဲ့တစ်ခုအကြာပြဿနာဖြစ်အောင်တမင်ဖန်တီးနေတယ်လို့ဖြစ်နေတယ်လို့ရခိုင်နိုင်ငံရေးကျွမ်းကျင်သူဦးဖေတန်းကပြောပါတယ
်။ဟုတ်ကဲ့တိုက်ဆိုင်မှုပဲဖြစ်စေနော်တမင်ရွေးချယ်နဲ့ပဲလုပ်ပြီးဖြစ်စေအဲဒါပြိပခအတွင်လူမျိုးနဲ့တမျိုးကြားမှာပြိပခအတွင်ဆောင်သွားနိုင်ပါတယ်။အဲဒါအရင်ကလည်းအဲ့လိုခဏခဏဖြစ်ခုရဆိုတော့အခုလည်းပဲအဲတူတရားရဲ့အကျိုးအတွက်မဟုတ်ပဲနဲ့နော်ဒီနွားတွေကိုခြေတောက်တွေပိုင်ခုတ်ပိုင်တာတို့စပားတွေကိုမိရှိုးတာတို့လက်ထွန်ဆက်တွေကိုမိရှိုးတာတို့အဲ့အမျိုးလုပ်တာကတော့ဒါတကယ်နောက်ွယ်ရရည်ချက်ကတော့ဒါပြိပခတ်တစ်ခုကိုဟိုအစုံတယောက်ဒါမဟုတ်တစုတစ်ဖွဲ့အဖွဲ့အစည်းတစ်ခုကများအကျိုးပန်းနေသလားပေါ့နော်အဲ့လိုတန်တရားတွေတော့အကုန်လုံးဖြစ်လာကြတယ
်ဒါကြောင့်ရခိုင်ပြည်နယ်မှာနေထိုင်နေတဲ့သူတွေအနေနဲ့ဒီလိုဖြစ်စဉ်တွေကိုရာဇဝတ်မှုတစ်ခုလိုမြင်ပြီးလူမျိုးရေးပြဿနာတွေမဖြစ်စေဖို့အားလုံးသတိထားဆောင်ရွက်ကြဖို့လိုအပ်တယ်လို့လည်းဥဖေတန်းကပြောပါတယ
်။တာမာအချင်းကြည့်မယ်ဆိုရင်ဒါရခိုင်တွေလုတာဒါမွတ်စလင်တွေလုတာဆိုပြီးတော့မြင်ကောင်းမြင်နိုင်တယ်။အဲဖြစ်ကောင်းလည်းဖြစ်နိုင်တယ်ပေါ့။ဒါပေမဲ့ဒါကတော့ပြိပခတ်တစ်ခုကိုအတွင်ကိုဥတီသွားနိုင်တဲ့အရှိန်အမျိုးမရှိအောင်တော့ကျွန်တော်တို့ထိန်းချုပ်ရမှာပေါ့
။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2012ခုနှစ်တုန်းကလည်းရခိုင်နဲ့မွတ်စလင်တွေအကြလူမျိုးရေးအသွင်ပြိပခဖြစ်ပွားခဲ့တယ်လို့2018ခုနှစ်တုန်းကလည်းနေကြားဆောင်ရဲစခန်းတွေအကြမ်းဖက်တိုက်ခတ်ခံရပြီးတဲ့နောက်ရခိုင်ဒေသမှာမတည်ငြိမ်မှုတွေဖြစ်ခဲ့ပါတယ်မြန်မာလူညုံရေးတပ်ကနေမြေရှင်းလင်းရေးစစ်ဆင်မှုတွေကြောင့်တိမ့်နဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရပြီးမြန်မာနိုင်ငံအနေနဲ့နိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုကိုခံခဲ့ရပါတယ်အဲ့ဒီနောက်အနေဒီအစိုးရလက်ထက်မှာရခိုင်အခြေစိုက် AA လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်အကြားပြင်းထန်တဲ့တိုက်ပွဲတွေကြောင့်ရခိုင်ဒေသမှာမတည်မငြိမ်ကြုံခဲ့ရပါတယ်။လက်ရှိအဖြစ် AA နဲ့မြန်မာစစ်တပ်အကြားအပြစ်ခတ်ရစေးရေးယူထားတဲ့အတွက်ရခိုင်ဒေသမှာလက်တလောတည်ငြိမ်မှုရှိနေတယ်လို့ပြောရမှာပါခင်ဗျာ။
ကိုယ်စားဝင်လိုက်ပြောပြပေးခဲ့တာပါပို့တပူညရဲ့သတင်းပိပုချက်တွေကဒီလောက်ပါပဲ VOA မြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါမကြခင်ထုတ်လွှင့်ပေးမဲ့အစီအစဉ်တွေမှာတော့ပုတ်တဖူးညတိုင်းတင်ဆက်ပေးနေကြဒေါက်တာတန့်စော်ရဲ့လူထုနဲ့ကျမရဲ့အစီအစဉ်ဦးကျော်စန်းသားရဲ့မြမအရေးသုံးသက်ချက်နဲ့ကိုရန်နိုင်ရဲ့အားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ပေါ်တူဂီညာရဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့ဒေါက်တာတန်ဆိုရဲ့လူလူနဲ့ကျမရဲ့အစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်။စီးဆိုယောဂါကိုဘယ်လိုလူတွေဖြစ်နိုင်ပါသလဲ။ဒီစီးဆိုယောဂါမဖြစ်ဖို့လိုက်နာဆောင်ရွက်တင်တာတွေ၊ရှောင်ကြဉ်ရမယ့်အစားအသောက်တွေ၊ဒါတွေနဲ့ပတ်သက်ပြီးလူလူနဲ့ကျမရဲ့အစီအစဉ်မှာဒေါက်တာတန်ဆိုမေးမြန်းတင်ပြထားပါတယ်ရှင်။
အဝါလုံးတဲ့သူတွေအစီစားတာများတဲ့သူတွေသူရင်းအစီတဲ့များတဲ့သူတွေနဲ့မိသားစုဝင်ထဲမှာစီဂျိုယောဂါဖြစ်တဲ့ရာဇဝင်ရှိတဲ့သူတွေဟာအမျိုးအစားနှင့်စီဂျိုယောဂါဖြစ်ဖို့အခွင့်အရေးများတဲ့သူတွေဖြစ်ပါတယ်။အမျိုးအစားနှင့်စီဂျိုယောဂါဖြစ်ဖို့အခွင့်အရေးများတဲ့သူတွေအနေနဲ့ယောဂါမဖြစ်အောင်ဘလို့အချက်တွေကိုလိုက်နာဆောင်ရွက်သင့်ပါလဲလို့မေးကြည့်တဲ့အခါအထွေထွေယောဂါအထုကုဆရာဝန်တဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ
်။နံပါတ်1အရေးကြီးဆုံးကတော့ဘာလဲဆိုရှင်းပါဆရာတို့ပြောတဲ့အထဲမှာလည်းပါတယ်။မိမိရောက်ရှိနေတဲ့ခန္ဓာကိုယ်၄ချိန်ကိုရှော့ချပြရတော့ရှော့ချပေးရမယ်ဆိုတာအဓိကအဖြစ်ဇာတို့ BMI 25ထက်ကျော်တဲ့သူတွေကိုပြောတာပါเนาะအဲ့တော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာကြည့်မယ်ဆိုရင်လည်းလူ10ယောက်မှာဇာတင်နေ9ယောက်10ယောက်လောက်ကတော့ BMI 25ထက်ကိုကျော်နေနိုင်တယ်လို့ယူဆမိတယ်ပေါ့เนาะဆိုတော့ဒီလိုလူတွေမှာဇာတို့ကကိုယ်လေးချင်းကိုရှော့ချနိုင်မယ်ဆိုလို့ရှိရင်ဒီအမျိုးအစားနှစ်စည်းကြိုဖြစ်ဖို့ကာကွယ်နိုင်မှာဖြစ်ပါတယ်အဲ့တော့ဇာတို့သုတေသနရလတ်တွေရဆိုရင်မိမိရရှိနေတဲ့ခန္ဓာကိုယ်၄ချိန်ကို9ရာခိုင်နှုန်းရှော့ချပေးဥပမာပေါင်200ရှိတဲ့လူက14ပေါင်ရှော့ရမယ်လို့ပြောတာပေါ့နော်14ပေါင်လောက်900ခိုင်နှုန်းရှော့ချပေးမယ်ဆိုလို့ရှိရင်အမျိုးအစားနှစ်စည်းကြိုဖြစ်ဖို့အတွက်ကို60ခိုင်နှုန်းလောက်ကာကွယ်နိုင်မယ်ဆိုပြီးဆရာတို့တွေးရှိထားတာရှိပါတယ်နောက်တစ်ခုကတော့ဒီဆရာတို့ American Diabetes Association ပေါ့နော်အဲ့တော့ American နိုင်ငံစည်းကြိုအဖွဲ့ကြီးကနေလေ့လာချက်တွေအရဆိုရင်မိမိရဲ့ခန္ဓာကိုယ်၄ချိန်ကို100ခိုင်နှုန်းရှော့ချပေးနိုင်ရင်တဲ့မျိုးစားနှစ်စည်းကြိုယောဂမဖြစ်အောင်ကာကွယ်ပေးနိုင်တယ်ဆိုတော့သုတေသနရလက်တွေလည်းရှိတယ်။ဒါကြောင့်မလို့ပြန်ချုပ်ပြီးပြောမယ်ဆိုရင်မိမိရဲ့ခန္ဓာကိုယ်၄ချိန်ကိုကျန်းမာတဲ့ခန္ဓာကိုယ်၄ချိန်ပေါင်းထဲမှာထည့်သွင်းထားဖို့လိုတယ်။ဆရာတို့ BMI အနေနဲ့ပြောမယ်ဆိုရင်တော့ 18.5 နဲ့ 25 ကြားထဲမှာရှိအောင်ဒီထိုင်စားတော့မယ်ဆိုလို့ရှိရင်ဆရာတို့မျိုးစားနှစ်စည်းကြိုဖြစ်ဖို့ကိုတော်တော်များများကာကွယ်နိုင်သွားမှာဖြစ်ပါတယ
်။ကိုယ်လက်လှုပ်ရှားမှုပြုလုပ်ခြင်းဟာလည်းစည်းကြိုယောဂကိုကြိုတင်ကာကွယ်တဲ့နေရာမှာထိရောက်မှုရှိတယ်လို့သိရပါတယ်။ဘလူကလည်းလှုပ်ရှားမှုမျိုးပြုလုပ်တဲ့နေဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ်
။ဒါဆိုလှုပ်လှုပ်ရှားရှားနေတိုင်းမှာဆိုတာဘာတွေလှုပ်လို့ရတယ်လဲပေါ့နော်။အဲ့တော့နံပါတ်1ကတော့ဒီကိုထိုင်နေတဲ့အချိန်ကိုလျှော့ရမယ်။နော်လူတွေတနေ့တာကာလမှာထိုင်တာနဲ့ရတာဆိုထိုင်နေချိန်ကပိုများတယ်။အဲ့တော့ထိုင်တာကိုလျှော့ချမယ်ဆိုရင်လှုပ်ရှားမှုကိုပိုပြီးတော့လုပ်ပေးတဲ့။ပြီးလို့ရှိရင်တော့လမ်းလျှောက်တဲ့လေ့ကျင့်ကမီးသူမဆိုလုံနိုင်တယ်တဦးတည်းလည်းလုံနိုင်တယ်။နောက်တစ်ခါဘယ်ပစ္စည်းကိရိယာမှမပါဝင်တဲ့လမ်းလျှောက်ခြင်းဟာဒါအကောင်းဆုံးကိုလည်းလှုပ်ရှားနေစွဲပေါ့နော်အဲ့တော့ဘယ်လောက်လှုပ်ရမလဲဆိုရင်တနေ့မှာမိနစ်30တစ်ပတ်မှာ5ရက်ပေါ့နော်အဲ့တော့တနေ့မှာမိနစ်30နေ့စဉ်မလျှောက်နိုင်ရင်တော့တစ်ပတ်အတွင်းမှာမိနစ်150ပြည့်အောင်လမ်းခတ်တွတ်တွတ်လျှောက်ပြီးမယ်ဆိုရင်လည်းပဲဆရာတို့ကဒီစီချိုထိတ်ချုပ်တဲ့နေရာမှာအကျိုးရှိတယ်ဆိုတာတွေ့ရတယ်တဲ့နောက်တစ်ခုကတော့ဒီကျန်းမာရေးအားကစားအနေနဲ့နော်ယောဂနော်လှုပ်တယ်ဒါကကြွက်သားတွေဟိုတန်မာအောင်လှုပ်ရင်းနဲ့ဆရာတို့ကရှူဂါcontrol အတွက်ကောင်းစီတယ်တဲ့။ဒါတချို့တွေလေးမတဲ့ကိစ္စတွေမှာလည်းပဲဒါကောင်းတယ်ဆိုတာလေးတွေးရှိထားတယ်။အဲ့တော့ဒီနည်းနဲ့လုပ်ရမယ်ပေါ့နော်။အဲ့တော့အာကစားတဲ့လုံးခုလုံးနိုင်တဲ့လူတွေကလုပ်မယ်ပေါ့နော်။အာကစားလုပ်ဖို့အခက်အခဲရှိတဲ့လူတွေကတော့လမ်းသာလျှောက်ပေးမယ်ဆိုလို့ရှိရင်မျိုးစနစ်စည်းကြိုဖြစ်ပွားမှုနှုန်းလျှော့ချပေးနိုင်တယ
်။အသီးအရွက်အသီးနှံစားသုံးပေးခြင်းကလည်းစည်းကြိုယောဂကိုကြိုတင်ကာကွယ်တဲ့နေရာမှာအထောက်အကူဖြစ်စေတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါရစေ။န
ော်အစားအသောက်မှာတော့ဆရာတို့ကသူအဓိကချက်၃ချက်ပြောထားပါဗျ။နံပါတ်1ကတော့အသီးအရွက်အသီးနှံကိုပိုစားပါတယ်။နော်ဒါကတော့ဆရာတို့အများအားဖြင့်ကျမကြီးဒီအသိပညာပေးတဲ့အခါမှာအများအားပြောတာပေါ့နော်။အဲ့မှာမှဆရာတို့ကဒီစီးချိုထိသိမ်းမှုအတွက်သူဦးစားပေးပြီးပြောထားတဲ့ချက်ကလေးတွေရှိပါတယ်။အဲ့ဒါတော့ခရမ်းကျင်ဒီပန်းကော်ပြီးအဖြူပန်းကော်ပြီးအစိမ်းငရုတ်ကောင်းနော်နောက်အရွက်မျိုးစုံဒါတွေစားပြီးလို့ရှိရင်ဆရာတို့ကစီးချိုဖြစ်ပွားမှုကိုလျှော့ချပေးနိုင်မယ်။နောက်တစ်ခုကတော့ဒီဆန်နဲ့လုပ်ထားတဲ့ဆရာတို့ထမင်းပေါ့နော်။နောက်တစ်ခါဂျုံနဲ့လုပ်တဲ့ပါပုပ်ပေါ့အဲ့ဒါတွေကတော့ whole grain လို့ခေါ်တာပေါ့ဟိုဂျုံချမ်းတို့เนาะဒီဖွဲပါတဲ့ဆန်တွေဆိုရင်စားပေးနိုင်တယ်ဆိုရင်လည်းစီချိုထိန်းသိမ်းမှုကိုပိုကောင်းတယ်ဆိုတာတွေ့ရတယ်တဲ့နောက်တစ်ချက်ကတော့ဒီအမြင်ပါတဲ့အစားအသောက်တွေဒါကတော့ဆရာတို့ရှေ့မှာပြောထားတဲ့အသီးရွက်မှာအဓိကပါတာပေါ့เนาะအဲ့တော့အဲ့ဒါတွေကိုစားသုံးပြီးပြန်ဆိုလို့ရှိရင်เนี่ยဆရာတို့ဦးလန်းချောင်းတွေကနေအချိုတက်ဆုပ်လို့ ချို့တို့စီတက်တို့ကိုစုပ်ယူခြင်းကိုနည်းနည်းလေးတားဆီးပေးနိုင်တယ်เนาะသူကျမကြီးကောင်းတဲ့အဲကိစ္စတွေကတခံတာစီနဲ့အချို့စုပ်ယူမှုရှော့ချပေးတဲ့ကိစ္စတွေလည်းသူမှာကောင်းကျိုးရှိပေါ့နော်ဒါကြောင့်မလို့ချုပ်ပြီးပြောမယ်ဆိုရင်အသီးရအသီးနှံကိုဖိုးစားပေးပါလို့ဆရာတို့နံပါတ်3ချက်ပြောထားပါ
အစီတက်ကိုကောင်းတဲ့အစီနဲ့မကောင်းတဲ့အစီဆိုပြီးအမျိုးအစားနှစ်မျိုးခွဲခြားကြည့်နိုင်တယ်လို့သိရပါဗျ။မကောင်းတဲ့အစီကိုရှောင်ကျင်ပြီးခန္ဓာကိုယ်အတွက်သင့်လျော်တဲ့ကောင်းတဲ့အစီတွေကိုရွေးချယ်စားသုံးဖို့လိုတယ်လို့ဒေါက်တာမောင်ကျွန်နိုင်ကရှင်းပြပါဗျ။န
ံပါတ်4ကတော့ဗါလဲဆိုလို့ရှိရင်အစီတွေနော်လူတွေမှာအစီနေ့စဉ်လိုအပ်ချက်ရှိပါတယ်။ကိုယ့်ရဲ့ခန္ဓာကိုယ်အုံနောက်ကလည်းအစီတက်လိုအပ်တယ်ပေါ့နော်။ဒါပေမဲ့မကောင်းတဲ့အစီနဲ့ကောင်းတဲ့အစီကိုဆရာတို့ကခွဲခြားပေးဖို့လိုပါတယ်ပေါ့နော်။အဲ့တော့မပြည့်ဝတဲ့အစီတွေကကောင်းတယ်တဲ့နော်အဲ့တော့အဲ့ထဲမှာဘာလို့အစီတွေပါလဲဆိုရင်တန်လွင်စီတို့ပဲစီတို့ငားရတဲ့အစီတွေအဲ့တော့ကိုစားအစီစားသုံးဖို့လိုတယ်ဆိုရင်ခုနကဆရာတို့ပြောခဲ့တဲ့အစီတွေကိုဦးစားပေးပြီးတော့စားသုံးပေးရမှာဖြစ်တယ်ပြေဝစီတွေဖြစ်တဲ့အသားကရတဲ့အစီတွေကတော့ခန္ဓာကိုယ်အတွက်ကျန်းမာရေးအတွက်လုံးဝမကောင်းဘူးပြောပါတယ်နောက်တစ်ခါနိုးနဲ့နိုးရက်ပစ္စည်းကရတဲ့အစီတွေပေါ့နော်ဥပမာမလိုင်လိုမျိုးတို့ဒိန်ငယ်လိုမျိုးဟာလည်းပဲခန္ဓာကိုယ်အတွက်မကောင်းတဲ့အစီပြေဝစီတွေမှာပါတယ်တို့ကြတော့ short ချပြီးတော့စားသုံးပေးဖို့တို့အပ်တယ်เนาะအဲဒါကြောင့်အစီစားသုံးတဲ့အခါမှာလည်းကောင်းတဲ့အစီကိုရွေးချယ်စားသုံးပေးခြင်းအပြင်မျိုးစားနှစ်စီဂျိုယောဂါကိုအောက်ွယ်နိုင်မှာဖြစ်ပါတယ
်ကိုလေးချင်း short ချတဲ့နေရာမှာကာဘိုဟိုက်ဒရိတ်မပါအောင်စားတော့တဲ့နီလန်းနဲ့ကိုလေးချင်း short ချနေကြတာကိုလည်းတွေ့မြင်နေရပါတယ်ကာဘိုဟိုက်ဒရိတ်မပါအောင်စားတော့တဲ့နီလန်းဟာစီဂျိုထိန်းတဲ့နေရာမှာတော့တင့်တော်တဲ့နီလန်းတစ်ခုမဟုတ်ဘူးလို့ဒေါက်တာမောင်ကျွန်နိုင်ကပြောပါတယ်
ကိုယ်လေးချင်း short ချမယ်ဆိုပြီးစားတဲ့အခါမှာကာဘိုဟိုက်ဒရိတ်ဓာတ်ကိုမပါအောင်စားသုံးတဲ့ keto diet ဆိုပြီးတော့နော်တချို့တွေသုံးဆွဲနေတာရှိတယ်အဲ့ဒါကိုလေးချင်းချတဲ့ဘက်မှာတစ်ဖက်ကအကျိုးရှိပြီပဲတဲ့ဆရာတို့ဒီဘက်စီချိုထိန်းသိမ်းတဲ့ဘက်မှာရဲ့နောက်တကုတ်ရေရှည်ကျန်းမာရေးကောင်းကျိုးအတွက်ဆိုရင်တော့သူတို့ကအဲမသိတော့ဘူးဆိုပြီးတော့မှတ်ချက်ပြုထားတာတွေရှိတယ်နော်ဒါကြောင့်မလို့ဒီကာဘိုဟိုက်ဒရိတ်ကိုလုံးဝမစားဘဲနဲ့စီဓာတ်ကနေယူပြီးတော့ခန္ဓာကိုယ်လေးချင်းချော့ချတာရေရှည်အတွက်မကောင်းလို့ပြောချင်ပါတယ်
အမျိုးအစားနှစ်စီဂျိုယောဂဖြစ်ဖို့အခွင့်အရေးများတဲ့သူတွေအနေနဲ့ယောဂမဖြစ်အောင်လိုင်းနာဆောင်ရွက်တဲ့နည်းလမ်းတွေအကြောင်းကိုတရင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းတော့
ပါဒေါက်တာတန်းစောတင်ဆက်ပေးခဲ့တဲ့လူလူနဲ့ကျမရဲ့အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ဆက်ပြီးတော့ဥကျော်စန္ဒာရဲ့မြမအရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါမယ် KNU ထိန်းချုပ်နယ်မြေတွေက၄ကီကောမြို့တမဖြစ်ပွားနေတဲ့စစ်ကောင်စီနဲ့ KNLA ပူးပေါင်းတပ်ဖွဲ့တို့ရဲ့စစ်ရေးပဋိပက္ခဟာသဘောတူညီမှုကိုချိုးဖောက်ပြီးထင်ရလုံလို့တဲ့မြမစစ်တပ်ရဲ့သဘောထားကိုပြသလိုက်တာပဲဖြစ်တယ်လို့ PPS ခေါ်ငြိမ်းချမ်းရေးဦးဆောင်အဖွဲ့ပြောခွင့်ရဥခွန်မြတ်ထွန်းကဆိုပါတယ်မြမနိုင်ငံရေးအပေါ်ဒီဖြစ်ရရဲ့အကျိုးသက်ရောက်မှုကဘလို့ရှိလာနိုင်ပါသလဲဥခွန်မြတ်ထွန်းနဲ့ဥကျော်စန္ဒာဆွေးနွေးသုံးသပ်ထားပါတယ်ရှင
်ခွန်မြတ်ထွန်းကဒီနေ့ကျွန်တော်ခွန်မြတ်ထွန်းကိုဆက်လို့ရတဲ့အကြောင်းကတော့လေးကေကောမှာဖြစ်နေတဲ့တိုက်ပွဲနဲ့ပတ်သက်ပါတယ်အဓိကအဖြစ်တကယ်တော့ဒီလေးကေကောဆိုတဲ့ဒေသဟာ2015မှာ KNU နဲ့တတ်မတော်ငင်းငယ်အလားလားကောင်းတဲ့အချိန်မှာဒုက္ခတွေကိုနေရာချထားပေးဖို့ဆိုပြီးတော့သိတ်ကောင်းမွန်တဲ့ရွေချယ်နဲ့ဖွဲ့စည်းခဲ့တဲ့ဒေသလို့ကျွန်တော်သိရပါတယ်။တနည်းအားဖြင့်ငင်းငယ်ရေးပြရုပ်ဒေသတခုဆိုရင်လည်းမှားမယ်မဟုတ်ပါဘူး။ဆိုတော့အခုအခါမှာတိုက်ပွဲတွေဖြစ်လာတော့ငင်းငယ်ရေးအလားအလာကိုဘလောက်ထိခိုက်သွားလဲဆိုတာကိုကျွန်တော်ကမေးချင်တာဖြစ်ပါတယ်။ပထမဆုံးကတော့ကျွန်တော်စောစောကပြောခဲ့တဲ့လေးကီကော်တီထောင်ရတဲ့ရွေချယ်ဟာငင်းငယ်ရေးပြရုပ်လို့ဆိုပေမဲ့တချို့ကသုံးဆက်လာကြတာကျွန်တော်ကြားပါတယ်။ဒီဟာတကယ်တမ်းကျတော့ KNU နယ်မြေထဲမှာစစ်တပ်ကခြေကုပ်လိုချင်လို့အစကတည်းကဒီရွေချယ်ပါခဲ့တယ်ဆိုပြီးတော့လည်းပဲသုံးသက်လာတာကြားပါတယ်အခုခါမှာအဲ့ဒါဘလောက်အချိန်မြင့်ရှိရဲ့သုံးသက်ချက်လို့ထင်ပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်အနေနဲ့ကတော့အခု PPSC မှာကျွန်တော်တို့ဒီအစည်းအဝေးတွေဆွေးနွေးပွဲတွေလည်းမရှိသေးတဲ့ကာလဆိုတော့ဒီမှာကတော့ကျွန်တော်ရဲ့ပေါ့နော်ကျွန်တော်ရဲ့အမြင်ကိုပဲအဓိကဥစားပေးပြီးတော့ကျွန်တော်သင်ပြပါမယ
်ဟုတ်က
ဲ့ကျွန်တော်တို့ဒီ 4K ကော်ဆိုတာမြို့ရဲ့အဝန်ဝိုင်းကမြို့ငယ်တစ်မြို့ပဲဖြစ်ပေမဲ့လို့ဒီငင်းငင်းရေးအရာငင်းငင်းရေးတံပိုးနေလဲအမတန်ကြီးမားပါတယ်ကျွန်တော်နိုင်ငံရေးတံပိုးနေလဲကဒါအမတန်ကြီးမားပါတယ်ဒီငင်းငင်းရေးရဲ့အသီးအပွင့်လို့ပြောရတဲ့မျိုးဖြစ်ပါတယ်အဲ့တော့ဒီကိစ္စကိုလည်းပဲကျွန်တော်နိုင်ငံတကာပေါ့နော်ဒီဂျပန်နိုင်ငံအစိုးရနဲ့ဒီနီပွန်ဖောင်ဒေးရှင်းရဲ့ဒီအကူအညီတွေနဲ့လည်းဒါဒီမျိုးတည်ထားတာပေါ့အဲ့ဒီထဲမှာကျွန်တော်တို့ကအပြန့်အလှန်ယုံကြည်မှုတွေအပြန့်အလှန်တတိကဝတ်တွေထည့်သွင်းပြီးတော့ဒီမျိုးကိုတည်ဆောက်ထားတယ်လို့ဒီလိုပြောရမှာဖြစ်ပါတယ်အခုနေခါမှာတော့ဒီစစ်ကောင်စီရဲ့ဒီဆောင်ရွက်ချက်ကဒီဒီမိုကရေစီအင်အားစုတွေကိုပဲအဓိကအနိုင်ယူနိုင်ငံရေးပုံမှာပဲအခြေခံပြီးတော့
ဒီလိုပြောမှာဖြစ်ပါတယ်။ကြည့်ရတော့ကျွန်တော်ရဲ့မိဘမှာဒုတိယပိုင်းတစ်ခုဖြစ်တဲ့အဲ့ဒီညဉ့်ညဉ့်ရွေကျက်ဆိုတာတဲ့အစကတည်းကဒီဒေသမှာစစ်တပ်ကလူရင်ခြေကုပ်ယူဖို့ထိုးပေါက်ဖို့ဆိုတဲ့ရွေကျက်ပါခဲ့တဲ့ဆိုတာကိုစကားဒီလိုမျိုးတကယ်ရှိခဲ့မှဖြစ်မှာလား။စစ်တပ်အနေနဲ့ကတော့အမြဲတမ်းခြေကုပ်ရယူရတော့အမြဲတမ်းဒါသူရဲ့ဒီဝါတရနေနေရာတိုင်းမှာတော့ဒါက
ံကြည်မှုတွေရတာကိုဒီဒီတိောက်ခဲ့တယ်လို့ပဲဒီလိုကျွန်တော်ပြောမှာဖြစ်ပါတယ
်ဆိုတော့အခုအခါမှာဒီ leak ကောမလောလောဆယ်ဖြစ်လာတဲ့ immediate cause ကတော့ leak ကောမှာရောက်ရှိနေတဲ့ဒါဆွတ်တော်ကိုယ်စားလှယ်ဟောင်းတွေနိုင်ငံရေး activist တွေကိုဝင်ဖန်တာကဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့ KNU နဲ့တမတော်နဲ့သာအရင်တုန်းကလိုညဉ့်ဉန်းရေးဆန္ဒသဘောထားတွေလူနှစ်ဖက်အတူညီရှိနေကြတယ်ဆိုရင်တကိစ္စအလွယ်လကူဖြစ်ရှင်းလို့ရမယ်ကိစ္စလို့ထင်ပါတယ်ဆိုတော့ဒီတိုက်ပွဲဖြစ်လာဖို့အတွက်အဓိကအခြေခံကြတဲ့အကြောင်းရင်းကဘာလို့ပြောလို့ပါလဲခင်ဗျာ
။အဓိကအခြေခံကြတဲ့အကြောင်းရင်းကိုကျွန်တော်တို့မတင်ပြမိပါဒီနေ့ကင်းညူနဲ့ပေါ့နော်ဒီတမတော်နဲ့အကြာမှာတင်းမာမှုတွေကဟိုရှိခဲ့ပါတယ်ကြီးခဲ့တဲ့ကာလတွေမှာနိုင်ငံရေးဆွေးနွေးစဉ်တွေမှာဟိုပဲဒီလိုမျိုးတင်းမာမှုတွေကရှိခဲ့တယ်အတင်းမာမှုတွေကျွန်တော်ရှော့ချနိုင်ခဲ့တာတွေလည်းရှိခဲ့ပါတယ်အခုဖြစ်တာကတော့ဒီနေ့တမန်ကင်းညူနဲ့စစ်ကောင်စီကတမတော်ကြားမှာတင်းမာပြီးခုမျိုးမဟုတ်တော့ဘူးကျွန်တော်တိုင်းပြည်နိုင်ငံရေးအခြေအနေ background ကဘာဖြစ်နေလဲဆိုလို့ရှိရင်ဆရာနာရှင်စနစ်ကိုပြင်းပြင်းထန်ထန်ကျင့်သုံးနေတဲ့စစ်ကောင်စီနဲ့အဲ့ဒီဆရာနာရှင်စနစ်ကိုလုံးဝလက်မခံနိုင်တော့တဲ့တိုင်းသားပြည်သူလူထုတရားလုံးကြားမှာဖြစ်နေတဲ့ပဋိပက္ခဖြစ်ပါတယ်အဲ့ဒါကကျွန်တော်နောက်ပံ background ဖြစ်ပါတယ်
ဒီဘူလလာရဖြစ်နေ၄ကေကွာတမဟာ6လို့သိရပါတယ်ဆိုတော့အခု KNU တစ်ဖွဲ့လုံးဟာခုနကွန်မြူနီပြောတဲ့သဘောထားအတိုင်းစစ်ကောင်စီကိုလုံးဝအပြသဆန့်ကျင်နေကြတယ်လို့ကျွန်တော်ယူဆလို့ရပြီလားခင်ဗျာ
ကျွန်တော်အမြင်ကတော့ဒီ KNU အနေနဲ့ကတော့ဒီ NCA အပါအဝင်ပြီးနေတဲ့ပြည်တော်အစိုးရအပြစ်ကတ်ရက်စည်ရေးစာချုပ်တွေကိုဒါအလေးထားပြီးတော့ထင်းထင်းပင်းပင်းတစ်ချောင်းလုံးမှဆောင်ရွက်ခဲ့တယ်သို့တော်လည်းပဲသူတို့ရဲ့သဘောထားကိုတော့ကျွန်တော်ဒီဩဂုတ်လ7ရက်နေ့ကပြည်ထောင်စုနေနေမှာသူတို့ပြည်အောင်ထုတ်ပြန်ကြေညာတာရှိတယ်။ဒီဆိုစင်းနေလမ်းကြောင်းဖွင့်တော့တော့လည်းပဲပြည်သူလူထုရဲ့အသက်ဝင်ကြီးတယ်တော့ကာကွယ်ရမယ်ဆိုမှမဟုတ်ဘူးလေသူတို့ပြည်ပြည်တပ်တာတော့ရက်တည်နေတာဖြစ်ပါတယ်။အခုချိန်ကမှတော့ပြည်သူလူထုရဲ့အသက်ဝင်ကြီးတယ်ကိုထိခိုက်လာတယ်နစ်လာလာတယ်ဒီဟာတွေရှိတဲ့ပုံမှာတော့ဂိမ်းကျော်လည်းဒီပုံမှာသူတို့ထုတ်ပြန်တဲ့သဘောထားတွေပုံမှာတော့သူတို့ရက်တည်မှာပဲဖြစ်ပါတယ်။ဒါတော့ဂိမ်းကြီးဘက်ကပြဿနာဒီဖြစ်တဲ့ပြဿနာကဂိမ်းကြီးဘက်ကစတာမဟုတ်ဘူးဒါစစ်ကောင်စီဘက်က
အခုလေကေကောမှာဖြစ်တဲ့အထက်မှာ KNU plus PDF တွေပုံရတက်ကြရလို့သိရပါတယ်ဆိုတော့ EAO တွေနဲ့ဒီ PDF တွေနဲ့လက်တွဲမှုခြေနေကဘယ်လောက်ထိခိုင်မြဲပါသလဲဒါ ad hoc လောလောဆယ်တိုက်ပွဲအတွက်ဒါစစ်မြေပြင်မှာလိုအပ်ချက်အတွက်ပူးပေါင်းရုံဆက်ဆက်လာဆိုတော့နိုင်ငံရေးအခြေခံအချင်းတသွေးတညီတဲ့ပူးပေါင်းနေရပြီလို့သုံးသပ်လို့ရမှာခင်ဗျာ
အခုနေ့ခါမှာကျွန်တော်ဒီတိုင်းပြည်မှာတော့အားလုံးရဲ့ဒီကြွေးကြော်တာရက်တည်ကြတာကတော့ကျွန်တော်ဆရာနာရှင်စနစ်ချုပ်ရင်းပြီးတော့ဖဲတယ်ပြည်တော်လူထုဆောက်ရည်ဖြစ်ပါတယ်။ဒါကတော့ကျွန်တော်တို့အားလုံးတော့သူတွေကြားမှာတူရဲ့အခြေခံပုံသဘောထားဖြစ်ပါတယ်။အဲ့တော့ဒီပုံသဘောထားရက်တည်ချက်ကတော့ဒီကျွန်တော်တို့ကတူညီမှုအပေါ်မှာအခြေခံပြီးတော့လဲဆောင်ရည်နေကြတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်။ဟုတ်ကဲ့ဆိုတော့သွား KNU ကိစ္စကိုတော့ကျွန်တော်ပြောပြီးပြီ NCA မှာပါတဲ့ကြံတဲ့အဖွဲ့တွေလက်မှတ်ထိုးထားတဲ့အင်းသာလက်နက်ကင်အင်အားစုတွေအလုံးရဲ့သဘောထားကတော့တသွေးတသန်နဲ့တညီရဲဖြစ်သွားပြီလားသတိမဟုတ်တချို့အဲ့ဒီ NCA လက်မှတ်ထိုးတဲ့အဖွဲ့တွေကြားထဲမှာပဲတဖွဲ့နဲ့တဖွဲ့မညီညွတ်နိုင်တာတွေရှိနေသေးလားခင်ဗျာ
အတဖွဲ့ကျန်းစွာဆောင်နိုင်မှုတွေကတော့သူ့ဒေသနဲ့သူသူ့အခြေအနေသူကတော့ခွာခြားချက်တွေရှိပေမဲ့လို့ဆရာနာရှင်စနစ်ကိုချုပ်နှိမ်ပြီးတော့ဖဲတဲ့ပြည်အောင်စုကိုတည်ဆောက်ရမယ်ဆိုတဲ့ဟာကတော့ဒါကျွန်တော်တို့အလုံးပြည်ရဲ့ပုံသဘောထားဖြစ်ပါတယ်ဒီ PDF ရဲ့ကြေညာချက်တွေမှာလည်းအဲ့ဒါတွေကိုချိန်ချိန်ကာကာတော့ထည့်သွင်းထုတ်ပြန်ခဲ့ပြီးဖြစ်ပါတယ် PDF အရင်နဲ့ကတော့လက်ရှိနိုင်ငံရေးကြက်တဲကိုဖြစ်ရှင်းနိုင်ရေးကိုတော့ကျွန်တော်ဆွေးနွေးတဲ့မိနာနဲ့တွားဖို့ကိုလည်းကျွန်တော်တို့ပြင်ဆင်ကြိုးပမ်းဆောင်ရွက်နေကြပါတယ်သို့တော်လည်းပဲဒီ link ကိုကိစ္စကတော့အဲ့ဒီအပေါ်မှာကျွန်တော်တို့ကြီးစွာသောရက်ခတ်မှုကိုဖြစ်စေပါတယ်။ဒါကြောင့်လဲဆိုတော့ဘယ်လိုပဲသဘောတူညီမှုတွေလောက်ထားပြီးဆွေးနွေးကြမှု Adamo Bagaro, a chain new chupa wamabe, message gada, Taina Lenagan, Dona, he was in Daraga Chibar.
Okay, MC Lematura, Taina in Azuliha, Lose Sound Nine, a tiny dollar of 3 lines of Quamelusu, Lose Sound Nine, a tiny dollar. Can you generate the border or the being yet to be spread the ball, which you know, Nalevare, Communum Joretema? So a D, Taina Lenaga, Persi, Aloha, the need to note, the Bangsu United Front, the bomb unit, Pilan, I met Lala, Sivaza, who come out to the NC, my Lematore, a query, plus PDF, the United Front, who in a Pilan, I'm below, so I'm like now.
အခုလက်ရှိအခြေအနေမှာကျွန်တော်တို့ရဲ့ PBS ကိုစုဖွဲ့တာကNCA ကောင်တဲ့ခေါ်မှုပုံမှန်မူတည်ပြီးတော့ကျွန်တော်တို့စုဖွဲ့တာကဖြစ်ပါတယ်ကျွန်တော်တို့ကဒီ Alliance ပေါ့เนาะမဟာမိတ်အနေနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ဒီစီးရင်နိုင်ငံတပ်ပေါင်းစုနဲ့ဖွဲ့စည်းထားတာမဟုတ်ပါဘူးသို့တော်လည်းဒီနေ့တိုင်းပြည်မှာပေါ်ဖြစ်ထွန်းတဲ့အခြေအနေနေထားရရကျွန်တော်တို့အကြမ်းမှာစုဖွဲ့မှု
င်းနဲ့ NCA လက်မှတ်ထိုးအဖွဲ့ရဲ့အကြဆက်ဆံရေးကရောဘယ်လိုရှိပါလဲခင်ဗျာအခုခါမှာဒီကိစ္စမှာသွေးနွေးညီနိုင်မှုတွေသဘောတူမှုတွေဥပပေါင်းဆောင်ရွက်မှုတွေများရှိနေပါဗလား
ကျွန်တော်တို့ကဒီအရာလေးကိုတော့ဒါအလွတ်သဘောရတော့ဒါဆွေးနွေးညှိနှိုင်းဖို့အတွက်တိုင်းသားလက်နက်ကတော်လိုင်းဖွဲ့စည်းပြီးညီလာခံတရားဖြစ်ယူလဲ PDSC မှာတော့ဒါအလုပ်ဖွဲ့ကိုဖွဲ့စည်းပြီးတော့တောင်းပေးထားပါတယ်အဲလက်တွေ့ကြကြဖြစ်ပေါ်လာဖို့ကတော့ကျွန်တော်တို့ကတော့ဇုံတရားတော့အခြေယူရမယ်လို့ထင်ပါတယ်ဒါဖြစ်ယူတော့ကျွန်တော်ကြိုးပမ်းဆောင်ရွက်နေပ
ါဟုတ်ကဲ့ကျွန်တော်နောက်ဆုံးညီကုန်းထုတ်ပြန်တာကတော့အခု 4K goal ကိုဝင်တိုက်လိုက်တဲ့ 4K goal မှာတိုက်ပွဲဖြစ်နေဆိုတာအပေါ်ရန်အဖြစ်သာမန်တိုက်ပွဲသာဆိုပေမဲ့မြန်မာနိုင်ငံရဲ့ညီညာရေးအလားအလာအတွက်ဘလောက်ထိရဲရဲခတ်သွားသလဲဆိုတာကိုအတင်းအကျပ်လေးပြန်ပြောပြပါခင်ဗျာ
အကျွန်တော်တို့အတိုင်းပြည်အတွက်ကတော့ဒီအမ်တန်ကိုညီညာရေးနဲ့ပတ်သက်ရင်ကျွန်တော်တို့ထိခိုက်မှုကတော့ညီညာရေးအတွက်ကနိုင်ငံရေးအတွက်ကအမ်တန်ထိခိုက်မှုကြီးပါတယ်အခုစစ်ကောင်စီကတော့သူတို့တို့အနေနဲ့ကတော့ဒီအနိုင်ယူချိန်မုန်းရေးကိုပဲဦးတည်ပြီးတော့ပေါ့နော်လှုပ်ချင်တာကိုပဲလှုပ်သွားတဲ့သဘောဖြစ်ပြီးတော့ကြံတဲ့ဟာတွေထက်သွင်းပြီးတော့စဉ်းစားခဲ့ဖို့မရပါဘူးအခုဆိုရင်ကျွန်တော်တို့ဒါအပြစ်ကရဲ့စီစာချုပ်တွေကိုအလေးနဲ့ထားပြီးတော့ထိုင်ထိုင်ပင်ဆောင်ရွက်တဲ့ကိင်းယူနဲ့ကြာမှာမဟာမိတ်အကြီးကျယ်ပြတ်သွားတယ်လို့ပဲကျွန်တော်ထိုင်းနိုင်ငံနဲ့လည်းပဲဒါထိုင်းနိုင်ငံအတွက်ကြာမှာလည်းဒါအခုထက်ကဖြစ်သွားတာဖြစ်ပါတယ်အဲထို့နည်းတူပဲကျွန်တော်တို့ဒါဂျပန်ပါဝင်ပေါ့နော်ဘဝပြင်းပြင်းထန်ထန်ကူညီချင်တဲ့နိုင်ငံတကာတိုင်းဝိုင်းတွေအတွက်လည်းဒါစိတ်ကြက်စရာဖြစ်ပါတယ်နောက်တစ်ချက်ကတော့ဒီလူခုတက်မတော်နဲ့စစ်ကောင်စီနဲ့ကျွန်တော်တို့နိုင်ငံရေးဆွေးနွေးမှုတွေအပေါ်မှာဘလို့ယုံကြည်ရမလဲဘလို့သဘောထားရမလဲဆိုတဲ့ဟာတွေကလည်းဒါကျွန်တော်တို့ဒီအတွက်ကိုမင်းကုန်းထုတ်စရာဖြစ်တယ်လို့ဒီပုံမှာယုံကြည်မှုကလည်းပဲဒါကြောက်တဲ့ဆက်ကြောက်သွားတာပေါ့
ဟုတ်ကဲ့
သဘောထားလေးရှိပါတယ
်ဟုတ်ကဲ့
ဒါကြောင့်မလို့ဒီနေ့ဒီတိုင်းပြည်ရဲ့ပြဿနာဒီကလေးကိုကိစ္စဟိုဖြည့်ရှင်းမဲ့ဟာမှာလည်းပဲကျွန်တော်မြင်ရတော့ဒီစစ်ကောင်စီအနေနဲ့ကတော့မိမိရဲ့ဒီဆောင်ရွက်ချက်ဒီပုံမှာလေးလေးနဲ့ပြန်တုံးတက်ပြီးတော့ဆုတ်ပေးလိုက်တာကတော့ပုံပြီးကောင်းမယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်အဲ့တော့ KNU ကတော့သူတို့ဒီသဘောထားကြီးကြီးနဲ့သူတို့ဆောင်ရွက်ခဲ့တာရှိတယ်။ဒါပေမဲ့လို့စစ်ရေးရကျူးကျော်မှုတော့သူတို့ကောင်းကောင်းခံမဲ့သဘောကမရှိဘူး။ပြီးရင်လည်းပဲခုနကကျွန်တော်နိုင်ငံရေးဘက်ကောင်ကတော့ဆရာနာရှင်စနစ်ကိုပြင်းပြထန်ထန်ကျင့်သုံးနေတဲ့စစ်ကောင်စီကိုဒါလူကြီးတရားလုံးကလည်းပြန်ထားဆန့်ကျင်နေကြတဲ့ကာလဖြစ်ပါတယ်။
ကြောစံသားဆွေးနွေးတင်ဆက်ထားတာပါရှင်အခုဆက်ပြီးတော့အားကစားကဏ္ဍကိုနားဆင်ရအောင်ပါဒီတစ်ပတ်အားကစားကဏ္ဍမှာတော့ကမ္ဘာဖလားကိုနှစ်နှစ်တစ်ကြိမ်ကျင်းပဖို့အဆိုပြုထားတဲ့အစီအစဉ်ရဲ့အလားအလာ COVID-19 ကူးစက်မှုတွေကြောင့်အားကစားပွဲတွေအပေါ်မှာရိုက်ခတ်မှုတွေနဲ့ Federer Nadal နဲ့ Djokovic တို့၃ယောက်မှာဘယ်သူကကစားရအခက်ဆုံးနဲ့ဘယ်သူက Grand Slam အများဆုံးစံချိန်တင်မလဲဆိုတဲ့ခန့်မှန်းချက်တွေကိုဒီတစ်ပတ်ရဲ့အားကစားကဏ္ဍမှာကိုရနိုင်ကစူးစီးတင်ပြထားပါတယ်ရှင်
ဒီလိုကမ္ဘာမလုံးဖွဲ့တဲ့ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကတော့ကမ္ဘာဖလားကိုနှစ်နှစ်တစ်ကြိမ်ကျင်းပဖို့အတွက်တောက်ခံမှုအများစုရထားပြီဖြစ်တယ်လို့ပြောလိုက်ပါတယ
်if I was going to a vote tomorrow
ကမ္ဘာဖလားကိုနှစ်နှစ်ကြိမ်ကျင်းပဖို့အတွက်ကမ္ဘာတော်မှာရှိတဲ့ဘောလုံးဖွဲ့ချုပ်တွေကခေါင်းဆောင်တွေနဲ့ကမ္ဘာလုံးဆိုင်ရာညီလာခံကိုကျင်းပခဲ့ပြီးတဲ့နောက် FIFA ဥက္ကဋ္ဌအင်ဖန်တီနိုကတကယ်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့မနက်ဖြန်သားမဲပေးဆုံးဖြတ်ရမယ်ဆိုရင်အများစုကနည်းနည်းတစ်ကြိမ်ကျင်းပဖို့ကိစ္စကိုထောက်ခံကြမှာဖြစ်တယ်လို့ပြောလိုက်ပါတယ်။အဲ့လိုလုံးလိုက်ချင်းအဖြစ် FIFA အတွက်လည်းဝင်ငွေ 4.4 ဘီလီယံလောက်ထပ်တိုးလာမှာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ညာ အချိန်ထဲမှာပဲကမ္ဘာနေရာအတော်များများမှာ COVID-19 ကူးစက်မှုတွေတကြောပြန်မြင့်တက်လာနေပြီးတော့အာဂါသာသမားတွေကြားမှာလဲ virus ကူးစက်မှုတွေတိုးလာနေပါတယ်အဲ့လို virus ကူးစက်မှုတွေတိုးလာနေတဲ့အတွက်ဥရောပနိုင်ငံတွေမှာဆိုရင်ဘောလုံးပွဲတွေကိုရွှေ့ဆိုင်းရတာတွေပြိသက်တွေမပါပဲကစားရတွေလည်းဖြစ်လာနေပါတယ်ဆိုရင်နိုင်ငံမှာတော့ Real Madrid အသင်းက Modric နဲ့ Marcelo တို့ virus ကူးစက်ခံပြီးတဲ့နောက်နောက်ထပ် Gareth Bale, Marco Asensio, Andre Lunin, Rodrigo စတဲ့ကစားသမား၄ယောက်နဲ့လက်ထောက်နီးပြ David Ancelotti တို့ပြီးခဲ့တဲ့ပတ်မှာကူးစက်ခံခဲ့ရပါတယ်။ဒါပြင် Valencia အသင်းကလည်းနီးပြတဲ့ကစားသမား၂ယောက် virus ကူးစက်ခံထားရတယ်လို့ညင်ညာလိုက်ပါတယ်။ England ဘက်မှာတော့ virus ကူးစက်မှုတွေကြောင့် Man U ဘွဲပါဝင်ပြီးခဲ့တဲ့စနေတနင်္ဂနွေနေ့ကဒီပွဲစဉ်၆ပွဲကိုရွှေ့ဆိုင်းခဲ့ရပါတယ်။ကျောင်းစီတဲ့မှာဆိုရင်လည်းတိုက်စမူလူကာကူဝါနာနဲ့ဟတ်ဆန်အိုဒရိုက်တို့အပါအဝင်ကစားသမား9ယောက် virus ကူးစက်ခံထားပါတယ်။ကစားသမားတွေတော်တော်များများမကစားနိုင်တဲ့အတွက်ပြီးခဲ့တဲ့ off နဲ့ပွဲကိုရွှေ့ဆိုင်းဖို့ကျောင်းစီဘက်ကတောင်းဆိုခဲ့ပေမဲ့ Premier League ကတော့စီးပွားရေးနဲ့မကိုက်ညီတဲ့အတွက်မရွှေ့ဆိုင်းခဲ့ပါဘူး။ Premier League အသင်းတွေအနေနဲ့ပွဲတွေကိုရွှေ့ဆိုင်းဖို့ဆိုရင်အသင်းမှာကစားမဲ့သူ14ယောက်ထက်နည်းမှပွဲကိုရွှေ့ဆိုင်းနိုင်တယ်ဆိုပြီးတော့သတ်မှတ်ပြဋ္ဌာန်းထားပါတယ်။ကူးစက်မှုတွေရှိနေတဲ့ကြားကပွဲတွေကိုမရွှေ့ဆိုင်ပဲဆက်ကစားခိုင်းတဲ့အတွက်ကစားသမားတွေကကျန်းမာရေးနဲ့ပတ်သက်ပြီးတော့လည်းအသင်းတွေနဲ့နှီးပြတွေဘက်ကစိုးရိမ်မှုတွေတိုးလာနေပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ Premier League မှာကစားသမားတွေပါဝင် virus ကူးစက်ခံသည့်စုစုပေါင်း90ရှိခဲ့ပါတယ်။ Premier League မှာကာကွယ်ဆေးအပြည့်ထိုးထားတဲ့သူက89ရာခိုင်နှုန်းပဲရှိပြီးတော့အခုချိန်ထိကာကွယ်ဆေးမထိုးထားတဲ့သူ16ရာခိုင်နှုန်းထိရှိနေသေးတယ်လို့လည်းဆိုပါတယ်။ဒါမဲ့လည်းအခုလို Christmas နဲ့နှစ်သက်ကူကာလမှာပွဲတွေကလည်းတောက်လျှောက်ဆက်နေပြီးတော့ Premier League ဘက်ကတော့ဒီကာလအတွင်းမှာပွဲတွေကိုဆက်ကစားဖို့သဘောတူလိုက်ပါတယ်။ Liverpool ဥက္ကဋ္ဌ Alexander Safran နဲ့ Dortmund အသင်းက England ကိုလည်းကစားသမား Jude Bellingham တို့ကတော့ဘောလုံးသမားတွေအနေနဲ့ COVID ကာကွယ်ဆေးထိုးကြဖို့ကိုတိုက်တွန်းလိုက်ပါတယ်ခင်ဗျာ။ virus ကူးစက်မှုတွေကဘောလုံးသမားတွေနဲ့ဘောလုံးအသင်းတွေဘက်မှာဖြစ်နေသလိုတဲရစ်ဂိုင်းဘော်ဒီဘက်မှာလည်းကူးစက်မှုတွေရှိနေပြီးတော့အခုနောက်ဆုံးမှာတော့စပိန်ကနာမည်ကြီးနဒါလ်လည်း virus ကူးစက်ခံထားပါတယ်။နဒါလ်ဟာပြီးခဲ့တဲ့ဘက်က RS ဆော်ဘာများပြည်တော်စု UAE နိုင်ငံမှာကျင်းပတဲ့မူဘာဒါလာတဲနစ်ဂိုင်းဘွဲကိုပြိုင်ပြီးတဲ့နောက်ဆွေနိုင်ငံပြန်ရောက်တဲ့အချိန်မှာ virus ပိုးကူးစက်ခံထားရတာကိုစမ်းသပ်တွေ့ရှိခဲ့တာဖြစ်တဲ့ဆိုပြီးတော့ Twitter ကနေကြေညာပါတယ်။ virus ကူးစက်မှုကြောင့်သူနဲ့ထိတွေ့ထားတဲ့သူအကုန်လုံးကိုလည်းအကြောင်းကြားထားပြီးဖြစ်တယ်လို့ဒါပဲပြိုင်ပွဲတွေနဲ့ပတ်သက်ပြီးဝင်ပြိုင်ပြစ်မပြိုင်ပြစ်ဆိုတာတွေကိုလည်းအတိပေးသွားမယ်လို့ပြောပါတယ်။နဒါဟာဒဏ်ရာကြောင့်ဩဂတ်စ်လကစပြီးတော့တင်းနစ်မကစားနိုင်ပဲအဘူဒါဘီပွဲမှာပထမဆုံးအကြိမ်ပြန်ကစားတာဖြစ်ပြီးဒါပေမဲ့ Australian Open Tennis ပြိုင်ပွဲမှာဝင်ပြိုင်နိုင်မှုအတွက်အဆောက်အုံလုပ်သွားမယ်ဆိုပြီးတော့အစိုးရကတော့ပြောထားပါတယ်။ Australian Open Tennis ပြိုင်ပွဲကိုတော့ January 18ရက်နေ့မှာစတင်မှာဖြစ်တဲ့အတွက်သူ့အနေနဲ့ပြိုင်ပွဲဝင်ဖို့တော့မမိနိုင်တယ်လို့ယူဆပါတယ်။ပြိုင်ပွဲတော်ဝင်ရှိသူတွေနဲ့တင်းနစ်ပရိသတ်တွေကတော့နဒါရောဖက်ဒရာရောဂျိုကိုဗစ်ရော၃ယောက်စလုံးကိုဒီပြိုင်ပွဲမှာဝင်ပြိုင်နိုင်ဖို့မျှော်လင့်နေကြပါတယ်။ဘာကြောင့်လဲဆိုတော့ဒီလိုသာ၃ယောက်စလုံးဝင်နိုင်ခဲ့မယ်ဆိုရင်ဒီပွဲဟာသူတို့၃ယောက်စလုံး Grand Slam ကိုအကြိမ်၃၀စီအနိုင်ရပြီးပထမဆုံးအကြိမ်ပြိုင်ကြတဲ့ပွဲဖြစ်လာမှာပါ။ဒါကြောင့်ပွဲစီစဉ်သူတွေရောပရိသတ်တွေကတော်တော်လေးကိုမျှော်လင့်နေကြတာဖြစ်ပါတယ်။တစ်ဖက်မှာလည်းသူတို့၃ယောက်ထဲမှာဘသူက Grand Slam ကိုအများဆုံးအနိုင်ရတဲ့သူအဖြစ်စံချိန်တင်မလဲဆိုတာကလည်း Tennis ပရိသတ်တွေနဲ့ Tennis လောကတစ်ခုလုံးကစိတ်ဝင်စားနဲ့စောင့်ကြည့်နေကြတဲ့ကိစ္စဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့နဒါလ်ပြောတာကတော့
I mean I am outside of the competition for the last 5-6 months.
ကျွန်တော်ပြိုင်ပွဲတွေဝင်မကစားနိုင်တာ၅လ၆လရှိသွားပါပြီ။ဒါပေမဲ့ Grand Slam ကိုဘသူအများဆုံးပိုဆွဲမလဲဆိုတာနဲ့ပတ်သက်ပြီးပြောနေကြတာကိုကျွန်တော်နားလည်ပါတယ်။သူတို့ပြင်ဂျိုကိုဗစ်ကအပတ်တိုင်းလိုလိုကစားပြင်နေပြီးကျွန်တော်နဲ့ဖက်ဒရာကတော့ဒဏ်ရာကြောင့်အချိန်တော်ကြာနားနေကြရတာပါကျွန်တော်တို့အားလုံးကအခုအချိန်မှာအချိန်20စီနဲ့တူနေကြပြီမဲ့ဂျိုကိုဗစ်ကတော့နိုင်ဖို့ကျွန်တော်တို့တဲ့အခွင့်အရေးပိုရှိတယ်လို့ထင်ပါတယ်ရှေ့လာမဲ့လတွေမှာဘာဖြစ်မလဲကြည့်ကြတာပေါ့
သူတို့၃ယောက်မှာဘသူက Grand Slam ကိုအများဆုံးရမလဲဆိုတာအတိအကျမပြောနိုင်သေးပေမဲ့ကစားရအခက်ဆုံးကစားသမားကဘာတူလဲဆိုတာနဲ့ပတ်သက်ပြီး Britain က Andy Murray ပြောတာကတော့
I mean it depends a little bit on the surface you know I played Novak a bunch of times in Australia and you know
ဒ ဒါဘလို့ကွင်းမျက်နှာပြင်လဲဆိုတာပေါ်မှာမူတည်ပါတယ်ကျွန်တော်နိုဗက်ဂျိုကိုဗစ်နဲ့တော်တော်ကစားခဲ့ဘူးပြီး तू ကဘယ်မှမဆိုကစားရတာခက်ပါလေဒါပေမဲ့ဩစတြေးလျဥပမာတော့ तू ကတကယ့်ကိုမယုံနိုင်လောက်အောင်ကစားရတာခက်တာပါ तू ကအဲ့ဒီကွင်းမှာကစားရတာအရန်ကြိုက်ပါလေဝင်ဘယ်တန်ရဲ့မျက်ခင်းပေါ်မှာလည်း तू နဲ့အတော်လေးတွေ့ခဲ့ဘူးပါလေဒါပေမဲ့အဲ့ဒီလိုမျက်ခင်းကွင်းမှာတော့ကျွန်တော်ကစားရတာက तू နဲ့ရှင်ကစားနိုင်လို့လားဘာကြောင့်လဲတော့မသိပါဘူးကျွန်တော်သူ့ကိုနှစ်ချိန်လောက်နိုင်ဘူးပါလေဒါပေမဲ့အဲ့ဒီမှာဖက်ဒရယ်နဲ့ကြာတော့တကယ့်ပွဲကြီးတွေမှာရှုံးမှုပါလေ။အဲ့ဒီတော့မြက်ကွင်းနေပေါ်မှာတော့ဖက်ဒရယ်ကကစားရတာပိုခက်ပါလေ။နောက်မြေဈေးကွင်းပေါ်မှာတော့နဒါကအကောင်းဆုံးကစားရခက်ဆုံးဆိုတာရှင်းပါလေ။ဘာလို့မှမေးခွန်းထုတ်စရာမလိုပါဘူး။ဒါပေမဲ့တမန်သလင်းကွင်းမှာကြာပြန်တော့တမျိုးဖြစ်ပြီးတော့မတူတော့ပြန်ပါဘူး။ကစားရတာလွယ်တယ်လို့ပြောတာတော့မဟုတ်ပါဘူး။အဲ့ဒီတော့ကွင်းပေါ်မှာပဲမူတည်ပါလေ။ပြီးတော့သူတို့ရဲ့အချိန်နဲ့လဲစိုင်နေလို့ထင်ပါလေ။ဂျိုကိုဗစ်ရဲ့အကောင်းဆုံးအချိန်မှာသူနဲ့တမန်သလင်းကွင်းမှာကစားရတာအတော်ခက်ပါလေ။နဒါးကိုမြေဈေးကွင်းအထူးသဖြင့်ပြင်သစ်အိုပန်မှာနိုင်ဖို့ဆိုတာကတော့အားကစားပွဲတွေထဲမှာအခက်ဆုံးတွေကတစ်ခုဖြစ်ပြီးဝင်းဘယ်တန်လိုမျက်ပေါ်မှာရိုက်တဲ့ပွဲတွေမှာတော့ဖက်ဒရာရဲ့အောင်မြင်မှုတွေကတကယ်အံ့ဩစရာပါ။ဆိုတော့ကွင်းပေါ်မှာပဲမူတည်ပါလေ
။၃ယောက်စလုံးကအသက်အရွယ်ရလာနေတာကြောင့်ထပ်ပြီးရနိုင်ပါမလားဆိုတာကလည်းမေးခွန်းထုတ်စရာဖြစ်နေပါတယ်။grand slam ကိုဘယ်သူအများဆုံးစံချိန်တင်မလဲဆိုတာကိုစိတ်ဝင်စားနေကြသလို tennis တမိုင်းမှာဘယ်သူကအကောင်းဆုံးဆိုတာကလည်းအငင်းပွားစရာဖြစ်နေပါတယ်ပရိသတ်တွေကြားမှာလည်းတချို့က federer တချို့က nadal တချို့က djokovic ဆိုပြီးတော့ကိုယ်အကျိုက်နဲ့ကိုဖြစ်နေတဲ့အတွက်ဘယ်သူအကောင်းဆုံးဆိုတာကတော့နောက်ဆုံးမှာအောင်မြင်မှုစံချိန်ကပဲအဆုံးဖြတ်ပေးသွားမှာဖြစ်ပါတယ်
ကိုရနိုင်ရဲ့အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကုကြော်ကျော်သိန်းကပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံဘက်မှတိုက်ပွဲတွေကြောင့်လွန်ခဲ့တဲ့သတင်းပတ်အတွင်းနေဆက်ဖြတ်ပြီးထိုင်းနိုင်ငံဘက်ခြမ်းထွက်ပြေးသူအရေအတွက်4000ကျော်သွားပြီလို့ထိုင်းကြီးတဲ့အရာရှိတူကပြောတဲ့ကြောင်းဒီကနေ့ AP သတင်းတပုတ်မှရေးထားပါတယ်။အဲ့ဒီအရေအတွက်ထဲမှာကရင်မျိုးသားစီယုံကရင်ယူထင်းကျုံမှုအောက်က 4K ကော်ရွာကနေထွက်ပြေးသွားသူ 2500 ကျော်လဲပေါ်လာပါတယ် 4K ကော်ရွာကိုစစ်ကောင်စီတပ်ကဝန်ရောက်ပြီးရှားဖွေဖမ်းဆီးတာတွေလုပ်ပြီးတဲ့နောက် KNU တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ခိုက်တာတွေဖြစ်လာပြီးစစ်ကောင်စီတပ်က 4K ကော်ရွာကိုလေကြောင်းကတိုက်ခိုက်လာနိုင်ခြေပေါ်စိုးရိမ်ကြတဲ့ရွာသားတွေထိုင်းနိုင်ငံဘက်ထွက်ပြေးသွားကြတာပါအင်္ဂါနေ့ထိဆိုရင်ကမ္ဘာတဝန်းနိုင်ငံပေါင်း106နိုင်ငံမှာအိုမီကရွန်ဗီဇမျိုးကွယ်သစ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေရှိနေတာကိုတွေ့ရတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အင်္ဂါနေ့ထုတ်အစဉ်ကစားတစ်ခုမှာဖော်ပြထားပါတယ်။အဲဒီလိုမျိုးကမ္ဘာတဝန်းမှာအိုမီကရွန်ဗီဇမျိုးကွယ်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့လာတဲ့အတွက်နိုင်ငံတော်ကမှပြန်ပြီးတော့ဖွင့်မှုဒါဆူနေတာတွေကိုရလိုက်ကြပြီးတကြောပြန်ပြီးတော့ကန့်သက်ထိကျုပ်တာတွေကိုလုပ်နေကြပါတယ်။ဒီအထက်မှာမြန်မာအိမ်နီးချင်းထိုင်းနိုင်ငံကတော့သူတို့နိုင်ငံကိုလာရောက်တဲ့နိုင်ငံသားတွေကွာရန်တင်းတီးကြခွဲနေကြရမယ်လို့ပြန်ပြီးတော့တတ်မှတ်ပါတယ်အဲ့လိုတတ်မှတ်လိုက်တဲ့အတွက်ထိုင်းနိုင်ငံမှာကိုဗစ်အပြီးပြန်ဖွင့်တဲ့အခြေအနေကနေပြီးတော့ပြန်ပိတ်တဲ့အခြေအနေပေါ်ထိုင်းနိုင်ငံသားတွေစိတ်ပြည့်နေကြပါတယ်အဲ့လိုကွာရန်တင်းဝင်ရတာကရက်9ရက်ကနေ10ရက်ထိကြာတတ်ပါတယ်ဒီလိုလုပ်တဲ့အတွက်ကဘာလက်ခီးတွေအသွားများတဲ့လမ်းတွေပေါ်ကစိုင်ဖွင့်လုပ်ကင်စားတော့ကြသူအားလုံးရဲ့ဝင်ငွေဆုံးရှုံးသွားမှာဖြစ်ပါတယ်ဂျပန်နိုင်ငံထဲမှာတော့ Omicron ဗီဇမျိုးကွဲကိုရိုနာဗိုင်းရပ်စ်ပိုးပြည်တွင်းမှာပြန့်နှံ့ကူးစက်မှုပထမဆုံးဖြစ်ရတွေ့ရှိခဲ့တဲ့အကြောင်းဒီကနေ့ကြေညာပါတယ်။ Osaka ဒေသကမိသားစုတစ်ခုထဲမှာကူးစက်မှုရှိခဲ့တာဖြစ်ပြီးသူတို့ထဲကတယောက်မှပြိပခီးသွားတာမရှိဘူးလို့ Osaka မြို့တော်ဝန်ကပြောပါတယ်ခင်ဗျာ
။ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာပါရှင်။ဒီကနေ့ညအတွက်အစီအစဉ်တွေအတွက်ထုတ်လွှင့်ရမှုကမဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Kelly နဲ့ John Dryden တို့ဖြစ်ပါတယ်။ဒီနေ့ညရဲ့အစီအစဉ်တွေကိုကျွန်မအလေးမာကတင်ဆက်ပေးခဲ့တာပါရှင်။ VOA American တန်ရဲ့အခုထုတ်လွှင့်ပြီးတဲ့အတန်းလွင်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှာလဲတစ်လက်ပြန်နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ပေးကြတဲ့အတွက်လဲကျေးဇူးတူပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လူရဆန္ဒပြုဝါပါစီရှင်ရှင်ရှင်လန်းချမ်းမြေကြပါစီ
This program has come to you from the Voice of America, Washington.